Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်နိုဝင်ဘာလ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ light meter 24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါသတင်းတွေကိုနန်းလောင်တဲ့ဒူချင်ညာပေးသွားမှာဖြစ်ပါတယ်အာရှပစိဖိတ်ဒေသမဟာမိတ်တွေရဲ့ရေကြောင်းဆိုင်ရာလုံခြုံရေးကိုမြင့်တင်ဖို့အကူအညီပေးသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကတိပြုလိုက်ပါတယ်ဆီးရီးယားနိုင်ငံက IS အကြမ်းဖက်ဖွဲ့ရဲ့ပြစ်မှတ်တွေကိုပြင်သစ်နိုင်ငံကဒီကနေ့ဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေဟာနိုင်ငံသမိုင်းမှာကဏ္ဍသစ်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားလှယ်ရန်ခီလီကကြိုဆိုလိုက်ပါတယ်အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးဖြစ်နေရမှာမြန်မာစစ်တပ်ကလေကြောင်းကနေကပါတိုက်ခိုက်နေတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်
ဒီနေ့တော့အဲ့ဒီရဟကလေးစီးလေနော်ရဟကလေးစီးအဲ့ဒီကျက်တဲ့စီးလေခုထက်ပြီးတော့ကြားနေတော့
အပြည့်အစုံကိုတော့သတင်းစီစီအပြီးမှာနားဆင်ရမှာပါရှင်ဒါအပြင်ဒေါ်ဆန်းစစ်တီဦးဆောင်တဲ့ NLD ရွေးကောက် NLD အနေနဲ့ရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရလိုက်တဲ့အပေါ်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့မျှော်လင့်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရရနိုင်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင
်။အာရှပစိဖိတ်ဒေသမဟာမိတ်တွေရဲ့ရေကြောင်းဆိုင်ရာလုံခြုံရေးကိုမြင့်တင်ဖို့အကူအညီပေးသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပနေတဲ့အာရှပစိဖိတ်ဒေသခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာကတိပြုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံအနေနဲ့အမေရိကန်ရဲ့ပံ့ပိုးကူညီမှုတွေကိုအပြည့်အဝရထားတယ်လို့လည်းဖိလစ်ပိုင်ရေတပ်သင်္ဘော BRP Giorgio Del Pilar ကိုလည်းလည်းကြည့်ရှုပြီးတဲ့နောက်သမ္မတအိုဘားမားကသတင်းတော်တွေနဲ့သင်္ဘောအမှုတန်းတွေကိုပြောကြားခဲ့ပါတယ
် My visit here underscores our shared commitment to the security of the waters of this region and of the freedom of navigation.
ဒီဒေသတွင်းရေကြောင်းလုံခြုံရေးနဲ့လွတ်လပ်စွာရေကြောင်းခီးသွားလာပိုင်ခွင့်အပေါ်မှာကျွန်တော်တို့ကြားခိုင်မာတဲ့ဂရိကုတ်တွေရှိတယ်ဆိုတာကိုကျွန်တော်ဒီခီးစဉ်ကမိမောင်းထိုးပြနေပါတယ်။အခုဒီနေရာဟာဆိုလို့ရှိရင်အမေရိကန်ရဲ့အထောက်ပံ့နဲ့တည်ဆောက်ထားတာဖြစ်သလိုကျွန်တော်တို့ရောက်ကြည့်ရှုခဲ့တဲ့အရင်အမေရိကန်ကမ်းခြေဆောင်တင်ဘောကလည်းအခုဆိုရင်ဖိလစ်ပိုင်ရဲ့သဘောဘေးအန္တရာယ်တွေကိုကူညီတဲ့နေရာအကြမ်းဖက်မှုတံပြန်တိုက်ခိုက်တဲ့နေရာနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကင်းလက်တာတွေမှာအကူအညီတွေပေးနေပါတယ်လို့သမ္မတအိုဘားမားကပြောသွားတာဖြစ်ပါတယ်။အဲ့နဲ့အတွင်းဖိလစ်ပိုင်က89တန်း၊ဗီယက်နမ်ကတန်း40၊အင်ဒိုနီးရှားက21တန်း၊မလေးရှားက2တန်းခွဲအပါဝင်အမေရိကန်ဒေါ်လာ259တန်းတန်ဖိုးရှိတဲ့အကူအညီအသစ်တွေထပ်ပေးသွားမှာဖြစ်တယ်လို့လည်းအင်ဂျီတော်ကကြေညာပါတယ်။ဒါ့အပြင်အမေရိကန်ကမ်းခြေဆောင်ရေရင်တစင်းနဲ့သုတေသနသင်္ဘောတစင်းကိုဖိလစ်ပိုင်နိုင်ငံကိုလွှဲပြောင်းပေးသွားမှာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကနေပြီးပိုင်ဆိုင်တယ်လို့ကြေညာခဲ့တာကြောင့်တရုတ်နဲ့ဒေသတွင်းနိုင်ငံတို့ကြားတင်းမာမှုတွေဟာတူလာနေတာဖြစ်ပါတယ်ခင်ဗျာ
ပြီးခရက်လာကအီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွေပေါ်မှာလေရင်ပြတ်ကျသွားတာဟာအကြမ်းဖက်လို့ရကြောင်ဖြစ်တယ်လို့လို့ရုရှားလုံခြုံရေးဆိုင်ရာအကြီးအကဲကပြောလိုက်ပါတယ်ဖောက်ခွဲရေးပစ္စည်းတွေကိုအပြက်စီးတွေမှာရောလေရင်ပေါ်ကခီးဆောင်အိတ်တွေထဲမှာပါတွေ့ရတယ်လို့ဆိုပါတယ် TNT ရန်1ကီလိုဂရမ်နဲ့လက်ဖြစ်လုပ်ထားတဲ့ပောက်ကွဲရေးပစ္စည်းကြောင်ပောက်ကွဲခဲ့တယ်ဆိုတာကို Federal လုံခြုံရေးဌာန FSB အကြီးအကဲ Alexandra Bonikov ကပြောပါတယ်ဖောက်ခွဲမှုအတွက်တာဝန်ရှိတဲ့သူကိုဖမ်းဆီးနိုင်ဖို့သတင်းပေးနိုင်သူကိုစုငွေဒေါ်လာတန်50ပေးမယ်လို့ FSB ကကြေညာပါတယ်ဖောက်ခွဲမှုရဲ့လက်သည်ဘယ်သူပဲဖြစ်ပါစေရှာဖွေအပြစ်ပေးသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းအခိုင်အမာပြောပြီးကျူးလွန်သူတွေကိုဖော်ထုတ်နိုင်ရင်ရုရှားနဲ့မဟာမိတ်တွေအကူအညီပေးကြဖို့နှိုးဆော်လိုက်ပါတယ်အီဂျစ်အပန်းဖြေစခန်းဆမ်ရှာရှိတ်ကနေရုရှားနိုင်ငံစိန့်စပီဒစ်ဘတ်မြို့ကိုအော်တိုဘာလ30ရက်နေ့ကပြန်တန်းသွားတဲ့မက်ထရိုဂျက်လေကြောင်းလိုင်းပိုင်း A321 ခရီးသည်လေယာဉ်ဟာဆန်နိုင်ကျွန်းဆွယ်မြောက်ပိုင်းမှာပြတ်ကျသွားတာကြောင့်လေယာဉ်ပေါ်ပါလူ224ယောက်စလုံးသေဆုံးသွားပါတယ် IS စစ်သွေးကြွတွေနဲ့အခြေဆက်ရှိတဲ့ဆိုတဲ့စစ်သွေးကြွတွေကသူတို့လက်ချက်လိုကြေညာတာပါဒီပအစိုးရအများပြားကလည်းလေရင်ပြတ်ကျတာဟာဖောက်ခွဲရေးပစ္စည်းတစ်ခုကြောင့်ဖြစ်တယ်လို့ယုံကြည်တဲ့အကြောင်းပြောထားကြပါတယ
်ဆီးရီးယားနိုင်ငံက IS အကြမ်းဖက်အဖွဲ့ရဲ့ပြစ်မှတ်တွေကိုပြင်သစ်နိုင်ငံကဒီကနေ့ဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေပါတယ်ပါရီမြို့ကိုပြီးခဲ့တဲ့သတင်းဘက်ကအကြမ်းဖက်တိုက်ခိုက်ခံရတဲ့အတွက်လူပေါင်း129ယောက်ထပ်မံတဲ့သေဆုံးရပြီးတဲ့နောက် IS အဖွဲ့ကသူတို့ မျိုးတော်လို့ပြောထားတဲ့ record ကိုအချိန်တိုးမြင့်ပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်စစ်ထာနာချုပ်တစ်ခုနဲ့အဖွဲ့ဝင်တက်စုဆောင်တဲ့နေရာတစ်ခုကိုပြစ်မှတ်ထားတဲ့ဒီကနေ့တိုက်ခိုက်မှုတွေကိုပြင်သစ်တိုက်လေရင်ဆယ်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ပြင်သစ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်ပြစ်ခတ်မှုတွေနဲ့ဘုံခွဲတိုက်ခိုက်မှုတွေကိုစီစဉ်ခဲ့တဲ့နေရာလို့ Syria ကစစ်သွေးကြွတွေကိုညှတာထောက်ထားမနေပဲတိုက်ခိုက်သွားမယ်လို့ပြင်သစ်သမ္မတ François Hollande ကလည်းအခိုင်အမာပြောထားပါတယ်တင်လာနေ냐ကပါရီမြို့တော်ကိုရောက်သွားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကိုလည်းပြင်သစ်သမ္မတကဒီကနေ့လက်ခံတွေ့ဆုံခဲ့ပါတယ် Dash အဖွဲ့ကိုနေနဲ့ချိန်မုံသွားမယ်လို့အတိတ်ပဲရတဲ့စကားကို Mr. Kerry ကပြင်သစ်ဘာသာစကားနဲ့ပြောခဲ့ပြီးအဲ့လိုနေနှင်းဖို့လမ်းကြောင်းမှန်ပေါ်မှာရောက်နေပြီလို့လည်းသူကပြောပါတယ်ခင်ဗျာ
ထောင်းတောင်းချီတဲ့ရွှေပြောင်းဒုက္ခသည်တွေဟာလုံခြုံပြီးပိုကောင်းတဲ့ဘဝတစ်ခုရဖို့မျှော်လင့်ချက်တွေနဲ့ဥရောပကိုဝင်လာနေကြပါတယ်ဒုက္ခသည်တွေကိုအချို့ကျမဖြစ်မနေခွဲဝေယူရမယ်ဆိုတဲ့အစီအစဉ်အတွက်ဟန်ဂေရီနိုင်ငံကဥရောပသမ္မတကိုတရားစွဲဆိုမယ်လို့ဟန်ဂေရီတရားရေးဝန်ကြီးကပြောပါတယ်ဒီလိုတရားဝင်တရားစွဲဆိုမယ်ဆိုတဲ့တင်ပြချက်ကိုပါလီမန်ကနေဒီကနေ့အင်္ဂါနေ့မှအတည်ပြုပေးပြီးရင်ဒီဇင်ဘာလအတွင်းတရားစွဲဆိုမှုကိုတင်သွင်းမှာဖြစ်တယ်လို့လာဇရိုထရိုစကနီကပြောပါရယ်ဥရောပသမဂ္ဂကချမှတ်လိုက်တဲ့ရွှေပြောင်းဒုက္ခသည်တွေကိုအချိုးကျလက်ခံရမယ်ဆိုတဲ့ကိစ္စဟာဟန်ဂေရီရဲ့အချုပ်အခြာအာဏာကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဥရောပပြည်သူအများစုရဲ့ဆန္ဒနဲ့လည်းမကန့်ညီဘူးလို့မစ္စတာထရိုစကနီကဆိုပါရယ်ဟန်ဂေရီနိုင်ငံထဲမှာဘသူတွေကိုနေထိုင်ခွင့်ပေးမယ်ဆိုတာဟာပြည်내အသီးသီးကဆုံးဖြတ်ခွင့်ပေးတဲ့ကိစ္စဖြစ်တယ်လို့ဆိုပါရယ်ဒါအပြင်ဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးအစီအစဉ်တွေကိုထိန်းချုပ်ဖို့တောင်းဆိုလာတဲ့အစိုးရတွေကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီကဝေဖန်လိုက်ပါရယ်ပြီးခဲ့တဲ့တောက်ကြနေ့ကပဲရစ်မြို့မှာတိုက်ခတ်သူတွေထဲကတယောက်ဟာဆီးရီးယားပြည်ရင်းစစ်ကနေထွက်ပြေးလွတ်မြောက်လာကြတဲ့ရွှေပြောင်းအခြေချဖို့ကြိုးစားသူတွေနဲ့အတူဥရောပကိုဝင်ရောက်လာခဲ့တာဖြစ်တယ်လို့ရှာဖွေသိရှိပြီးတဲ့နောက်ဥရောပနိုင်ငံတချို့ကအစိုးရတွေကတောင်းဆိုလာခဲ့ကြတာဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေအင်ကာနေညာဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံမှာမကြာသေးခင်ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲတွေဟာနိုင်ငံသပိုင်းမှာကဏ္ဍအသစ်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ယန်ဟီလီကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံကလူမှုအားလုံးအတွက်လူခွင့်ရေးအခြေအနေတိုးတက်စေဖို့သက်ဆိုင်သူအားလုံးနဲ့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူ့ရဲ့တန်ဋိဌာန်ကိုလည်းထပ်ပြီးတော့အာမခံပြောဆိုခဲ့ပါတယ်။လူမှုကသူတို့ရဲ့ဆန္ဒကိုထုတ်ဖော်လိုက်ပြီးဖြစ်ပြီးအခုဆိုနောက်ကြောင်းပြန်လည်ဖို့မရှိတော့ဘူးလို့တနင်္လာနေ့ကထုတ်ပြန်ချက်တစ်ခုထဲမှာမစ်ယန်ဟီလီကပြောထားပါတယ်။ဒီမိုကရေစီအတွင်းကူးပြောင်းရေးနောက်ထပ်လှုပ်ဆောင်တာတွေမှာအစိုးရတဲ့နဲ့လက်တွဲလှုပ်ဆောင်ခြင်းသူတွေကိုအကာအကွယ်ပေးဖို့နဲ့အထောက်အကူပြုဖို့ရွေးကောက်ပွဲပြီးအခင်းကျင်းတဲ့မှာလူခွင့်ရေးကိုလေးစားလိုက်နာပြီးတော့ဒီမိုကရေစီနှီးကြလုတ်ကင်ခွင့်ရရှိရေးတေချာအောင်လုပ်ရပါမယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။နိုမာ၈ရက်နေ့ကလူထောင်ပေါင်းများစွာမဲယုံတွေကိုတွားကြတာကိုတွေ့ရတာဟာတကယ်ကိုအားတက်ဝမ်းသာစရာပါလို့ဆိုသလိုအဲ့ဒီကအများပြားဟာသူတို့ဘဝမှာပထမဆုံးအချိန်မဲပေးကြတာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။တစ်ချိန်တည်းမှာပဲရွေးကောက်ပွဲမတိုင်ခင်ကာလတွေမှာလူခွင့်ဆိုင်ရာစိုးရင်ချက်တွေရှိခဲ့တာကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်ကထောက်ပြပါတယ်။အဲဒီထဲမှာလူထောင်ပေါင်းများစွာမဲပေးခွင့်မရတာ၊မွတ်စလင်ကိုယ်စားလှယ်အများပြားအပင်ခံခဲ့ရတာ၊လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်နဲ့ဆက်ပြီးကန့်သက်ခံရတာတွေကိုဥပမာပေးပြောထားပါတယ်။အဲဒီဆိုရင်ချက်တွေဟာအစိုးရအသည့်အနေနဲ့ချက်ချင်းအာရုံဆိုင်လို့ဖို့လိုအပ်တဲ့လူခွင့်ဆိုင်ရာကျယ်ပြန့်တဲ့စိန်ခေါ်မှုတွေဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီကပြောထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာ၁၀ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒေါက်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရရှိခဲ့တဲ့အပေါ်မှာဂုဏ်ယူကြောင်းဥရောပကော်မရှင်အဖွဲ့ရဲ့ဒုဥက္ကဋ္ဌဖက်ဒရီကာမိုဂါရီနာရီနီကပြောကြားလိုက်ပါတယ်။ဥရောပကော်မရှင်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်တဲ့မစ်မိုဟာဂီနီက NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကိုဒီကနေ့အင်္ဂါနေ့မှာတယ်လီဖုန်းနဲ့ဆက်တွေ့ပြောကြားခဲ့တာဖြစ်တယ်လို့ EU ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမျိုးသားစည်းလုံးညီညွတ်ရေးနဲ့ပြန်လည်တင်မြှင့်ရေးအတွက်ဒေါက်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုလက်ခံကြိုဆိုရဲလို့လည်းသူကပြောပါတယ်။ခုချိန်ဟာအမျိုးသားပြန်လည်တင်မြှင့်ရေးဆွေးနွေးပွဲတွေကနေတဆင့်ငြိမ်းချမ်းစွာအသွင်ကူးပြောင်းမှုဖြစ်ရေးကိုဥတီလှုပ်ဆောင်သွားဖို့အရေးကြီးတဲ့အချိန်ဖြစ်တာကြောင့်ပါတီအားလုံးအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့အရေးကြီးတယ်လို့မစ်မိုဟာဂီနီကလည်းပြောပါတယ်။ဒါအပြင်ဥရောပသမ္မတအနေနဲ့မြန်မာနိုင်ငံရဲ့အကူပြောင်းကာလမှာမိတ်ဆွေကောင်းအနေနဲ့အကူအညီထောက်ပံ့သွားဖို့အဆင်သင့်ရှိနေတယ်လို့အလေးပေးပြောကြပါရယ်မစ်မိုဂါရီနီနဲ့ဒေါင်ဆန်းစုကြည်တို့ဟာလက်မဲ့အတွင်ကူပြောင်းရေးကာလအတွင်းမှာဆက်လက်ဆက်သွယ်သွားမယ်လို့လည်းပြောကြပါရယ်ရှင်
မြောက်ကိုရီးယားနိုင်ငံနဲ့ကိုတရားမဝင်ဝင်ရောက်ခဲ့တဲ့တောင်ကိုရီးယားနိုင်ငံသားတဦးကိုမြောက်ကိုရီးယားဘက်ကပြန်ပို့လိုက်တယ်လို့တောင်ကိုရီးယားဆွေရကပြောကြားလိုက်ပါတယ်အသက်48နှစ်ရှိပြီဖြစ်တဲ့လီဆိုသူအဆိုပါတောင်ကိုရီးယားနိုင်ငံသားဟာဘာကြောင့်ဆွေရရဲ့ခွင့်ပြုချက်မရဘဲဝင်သွားသလဲဆိုတာကိုအာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့တောင်ကိုရီးယားတောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်သူကမြောက်ကိုရီးယားအာဏာပိုင်တွေကစက်တင်ဘာ30ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်တယ်လို့နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်သူဟာတရုတ်နိုင်ငံကနေမြောက်ကိုရီးယားနိုင်ငံကိုဝင်ရောက်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံအနောက်တောင်ဘက်အရဂလူချီစတန်ပြည်နယ်ထဲမှာအင်္ဂါနေ့ကယထာလန်ချော်တိမ်မောက်တောက်ခဲ့တာကြောင့်လူ12ယောက်ထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရသွားပါတယ်။ခီးတဲ့ပေါင်း300ကျော်တင်ဆောင်လာတဲ့ယထာဟာရဝါပီဒီကိုအသွားတောင်းထူထပ်တဲ့ဘိုလန်ပြည်နယ်ထက်ကကွာတာမြို့နေမှာတိမ်ချော်သွားမှာလန်ချော်တိမ်မောက်သွားတာဖြစ်ပါတယ်။ယထာပရိတ်ကြောင့်ခုလောလန်ချော်သွားရတာလို့အရာရှိတွေကပြောပါရယ်။တေဆုံသွားသူတွေထဲမှာယထာမောင်သမားနဲ့လက်ထောက်နှစ်ယောက်လည်းပါဝင်ပါရယ်။တန်ရာရသူတွေကိုနိဆာယာမျိုးတွေထဲကဆေးရုံကိုကယ်ဆယ်ရေးလုပ်သားတွေကကူညီပို့ဆောင်ပေးနေလို့ပါကစ္စတန်စစ်တပ်ကတန်ရာရသူတွေကိုရဟယင်နဲ့လည်းတည်ယူပို့ဆောင်ပေးနေပါရယ်။
ပြင်သစ်နိုင်ငံမှာရှင်းနေကျင်းပါမယ့်2016ဥရောပဖလားကိုအိုင်ယာလန်သင်ခြေစစ်ပွဲအောင်သွားပြီးဖြစ်ပါတယ်။အိုင်ယာလန်နိုင်ငံ W မြို့မှာကျင်းပတဲ့ Euro 2016ခြေစစ်ပွဲရုံးထွက်အဆင့်ဒုတိယအကြိမ်ပွဲစဉ်မှာအိုင်ယာလန်ကဘော့စနီးယားကို2-6မရှိနဲ့အနိုင်ရသွားပြီးနှစ်ပွဲပေါင်း3-2နဲ့အနိုင်ရပြီးတော့ခြေစစ်ပွဲအောင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တဲ့နန်းလောင်တို့ကအင်္ဂါနေ့ညသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါပဲရှင်။မကြာခင်မှာတော့ရှမ်းပြည်မှာတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကြားဖို့ရှိပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲကြီးမှာအတိုက်ခံကောင်းဆောင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ကအပြတ်အသတ်အနိုင်ရခဲ့တာကြောင့်ထိုင်းမြန်မာနယ်စပ်မှာရှိနေတဲ့တိမ့်နဲ့ချီတဲ့မြန်မာဒုက္ခသည်တွေမှာအကောင်းမြင်မျှော်လင့်ချက်တွေရှိနေကြပါတယ်။ဒီအကြောင်း Rock Company ရဲ့သတင်းပေးပို့ထားတာကိုအခြေခံပြီးနန်းလောင်ကပြောပြမှာပါရှင
်။မြန်မာစစ်အစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကင်တွေနဲ့ဖြစ်ပွားနေတဲ့ပြည်ရင်းစစ်ကြောင်းဒုက္ခသည်ပေါင်း32,000လောက်ဟာနေ့ရက်စွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ဒုက္ခသည်အများစုဟာထိုင်းနယ်စပ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေခဲ့ရပြီးလူနည်းစုလောက်ကရာနေ့ရက်ပြန်ဖို့မျှော်လင့်ချက်နည်းနည်းလေးထားနေကြပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာတောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ကအပြတ်အသတ်အနိုင်ရလိုက်တဲ့အတွေ့ဒုက္ခသည်တွေကြားအမြင်တွေပြောင်းလာနေကြပါတယ်။ဒုက္ခသည်စခန်းတွေမှာခိုးလုံနေကြသူအများစုကမြန်မာစစ်အစိုးရကိုတစ်ချိန်လုံးဆန့်ကျင်နေခဲ့ကြသလိုတောင်ဆန်းစုကြည်ကိုလည်းထောက်ခံနေခဲ့ကြတာဖြစ်ပါတယ်။ Burma Border Consortium ရဲ့ညွန်ကြားရေးမှူးဖြစ်တဲ့ Sally Thompson ဟာမြန်မာစစ်ဘေးဒုက္ခသည်တွေရဲ့အရေးကိုနှစ်ပေါင်း20ကျော်ကြာအောင်ကင်တွယ်လာခဲ့သူဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့မြန်မာရွေးကောက်ပွဲရလကြောင်းဒုက္ခတဲ့စခန်းတွေအမှန်တကယ်ပဲပိတ်လိုက်ရတော့မလားဆိုတော့ထင်မြင်ယူဆမှုတွေရှိလာနေတယ်လို့သူကအခုလိုပြောပါတယ
်။ There's certainly I think we have to say that there's definitely an understanding now that
ဒုက္ခတဲ့စခန်းတွေတကယ်ပဲဆက်ရှိနေတော့မှာမဟုတ်ဘူးဆိုတာနားလည်မှုတွေရှိလာကြပါပြီ။ဒါကသိကြပါတယ်။မြန်မာနိုင်ငံအတွင်းအခြေအနေတွေပြောင်းလဲလာနေတယ်လို့ဒုက္ခသည်တွေအိမ်ပြန်နိုင်မှုအချိန်ကလည်းနီးကပ်လာနေပါပြီ။ဒါကဖြစ်နိုင်ခြေကိုပြောတာပါ။ဘယ်အချိန်မှာပြန်ဖို့အကောင်းဆုံးလဲဆိုတာအတိအကျပြောဖို့တော့မလွယ်ပါဘူး။မတူတဲ့လူမှုအတိုင်းဝိုင်းကြားပြန်ပြီးတော့အခြေချဖို့အချိန်ကလည်းကွဲပြားပါလိမ့်မယ်
။ဒုက္ခသည်အများစုကတော့နေရပြန်ဖို့နောက်တွန်းနေကြတယ်လို့သူကဆက်ပြောပါရယ်။ရေရှည်စည်ရေးပဋိပက္ခတွေဖြစ်နေတဲ့ဒေသကလူတွေဟာသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေကြတာပါ
။ They're still very much looking to see will there be
သူတို့ရဲ့ဘဝတွေလုံခြုံမှုရှိပါမလားဆိုတာသူတို့အခုချိန်ထိသိနေကြပါတယ်။သူတို့နဲ့သူတို့ရဲ့မိသားစုတွေ၊မျိုးရာတွေနဲ့သူတို့အသက်ရှင်ရပ်တည်ရေးအတွက်အကာအကွယ်ဖြစ်မဲ့ကိစ္စတွေအကြောင်းစဉ်းစားနေကြတာပါ။ဒုက္ခသည်တွေနေရရင်ပြန်ဖို့အဆင်သင့်မဖြစ်သေးခင်ဖြေရှင်းရမယ့်အကြောင်းအရာတွေကအများကြီးရှိနေပါသေးတယ်။
တိုင်းနာလက်နက်ကင်အဖွဲ့၈ဖွဲ့နဲ့သမရဦးသိန်းစိန်ရဲ့အစိုးရအကြားအော်တိုဝါလာအတွင်းကလက်မှတ်ရေးထိုးလိုက်တဲ့တနိုင်ကလုံးအဖြစ်ခတ်ရစေးရေးစာချုပ် NCA ကြောင့်လည်းအခြေအနေတွေကအကောင်းဖက်ကိုတိုးလာပါရယ်။ဒါပေမဲ့လည်းလောလောဆယ်ရေးထိုးခဲ့တဲ့ NCA စာချုပ်မှာလက်နက်ကင်အဖွဲ့15ဖွဲ့တွေက9ဖွဲ့ပါဝင်လက်မှတ်ရေးထိုးခဲ့ခြင်းမရှိတာဟာမြန်မာအစိုးရနဲ့စစ်တပ်ကိုယုံကြည်မှုမရှိတဲ့သဘောလည်းဖြစ်ပါရယ်။NCA မှာလက်မှတ်ရေးထိုးခဲ့ခြင်းမရှိတဲ့တိုင်းနာလက်နက်ကင်တပ်တွေကနောင်တက်လာမဲ့ NLD ဦးဆောင်တဲ့အစိုးရနဲ့အနာဂတ်မှာဆွေးနွေးဖို့ပိုးပြီးလိုလာတယ်လို့ပြောဆိုထားပါရယ်။ဒါပေမဲ့လည်းစီရေပဋိပက္ခရရှိနေစေတိုင်းရင်းသားဒေသတွေအရေးကင်တွေဖို့ကတော့မြန်မာစစ်တပ်နဲ့လာမယ့်အစိုးရတွေကဆက်ဆံရအောင်ပါ။ဒုက္ခသည်တွေနေရရင်ပြန်မယ့်ဆုံးဖြတ်ချက်ဟာအပြစ်အခက်ရစေးရေးစာချုပ်ပေါ်အဓိကမူတည်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့ပြောခွင့်ရ Vivian Tan ကဆိုပါရယ်။
The national ceasefire agreement is just as important, if not more important, for the refugees.
The border union mu ga doukha de de atwet tait ko a ye chi ba de. Di the border union mu ko blao a thi lai na mu shi de le so ra ko tu ro twi myin chin ma de. Da ma le paripakha ri a song tat bi tu ro le aim pyan nai cha ma le.
ဒုက္ခသည်တွေကိုသူတို့ဆန္ဒနဲ့အင်ပြနိုင်ဖို့အတွက်နိုင်ငံတကာအလူရှင်တွေရဲ့အကူအညီအထောက်ပံ့တွေလိုတယ်လို့ UNHCR ကဆိုပါတယ်။ဒုက္ခသည်စခန်းကိုပေးနေတဲ့နိုင်ငံတကာကအလူရှင်နိုင်ငံတွေကလည်းစခန်းတွေခက်မြန်မြန်ပိတ်နိုင်ဖို့အတွက်အကူအညီတွေကိုလျှော့ချလာခဲ့တာပါ။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေဟာမှတ်ပုံတင်လို့တရားဝင်ဆောက်ရွက်အထောက်အထားတွေမရှိကြတဲ့အတွက်နေရပြန်ဖို့ခက်ခဲရှိနေကြတာပါ။ဒါကြောင့်လည်းဒီလိုလူတွေအတွက်ထိုင်းနိုင်ငံနဲ့တခြားနိုင်ငံတွေမှာအခြေချနေထိုင်ဖို့လိုအပ်လာပါတယ်။2005ခုနှစ်ကလေးကထိုင်းနိုင်ငံထဲကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့မြန်မာဒုက္ခသည်ပေါင်း6000ကျော်ကို2005ခုနှစ်ကလေးကထိုင်းနိုင်ငံတွင်းကဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့မြန်မာဒုက္ခသည်ပေါင်း6000ကျော်ကိုတတိယနိုင်ငံတွေမှာအခြေချဖို့လွှဲပြောင်းပေးခဲ့တယ်လို့အမေရိကန်နိုင်ငံထဲမှာတော့မြန်မာဒုက္ခသည်ပေါင်း5000လောက်အခြေချနေထိုင်နေကြပါတယ်။တချိန်ထဲမှာပဲထိုင်းနိုင်ငံနယ်စပ်ကဒုက္ခသည်စခန်းတွေပိတ်သိမ်းဖို့နဲ့ဒုက္ခသည်တွေအိမ်ပြန်နိုင်ဖို့မျှဝေချက်တွေတိုးလာနေပေမဲ့လည်းရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာမြန်မာစစ်တပ်ဘက်ကဆက်တိုက်ဆိုသလိုလေကြောင်းကပါထိုးစစ်တွေဆင်နွှဲနေတာကြောင့်ရေးရွာအတော်များများကထောင်းနဲ့ချီတဲ့ရွာသားတွေဟာစစ်ဘေးလူရကိုထွက်ပြေးနေကြရဆဲဖြစ်ပါရဲ့ရှင်
။နန်းလောင်ပြပြသွားတာပါ။ဆက်လက်ပြီးတော့လဲရှမ်းပြည်မှာတိုက်ပွဲတွေဖြစ်နေတဲ့သတင်းကိုပြပြမှာပါ။မြန်မာစစ်တပ်နဲ့ရှမ်းတိုင်းဒေသနဲ့ကဲ့အဖွဲ့တွေကြားအပြင်းထန်ဆုံးလို့ဆိုရမယ့်တိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေပါတယ်။မိုင်းရှုမြို့နယ်ဝမ်ခွေအနီးလွယ်ဖေးတောင်ကုန်းမှာဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေမှာမြမတက်မတော်ကလေတက်အကူနဲ့ဆက်လက်ထိုးစစ်ဆင်နေတယ်လို့လည်းမြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA ဘက်ကပြောပါရယ်ရွေးကောက်ပွဲကျင်းပအပြီးရပ်ပိုင်းတွင်းမှာပဲပြင်းထန်လာနေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါမြောက်ပိုင်းရှမ်းပြည်တက်မတော်ခေါ SSPP SSA နဲ့မြမတက်မတော်တို့အကြားဒီကနေ့မှလည်းရှမ်းပြည်နယ်မိုင်းရှုမြို့နယ်တွင်လွယ်ဖွေးတောင်ကုန်းပေါ်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့မြောက်ပိုင်းရှမ်းပြည်တက်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကခုလိုပြောပါတယ
်အခုအဲ့ဒီနှစ်နာရီခွဲမှာသူတို့လေကြောင်းနဲ့ပြန်လာတိုက်ကြတယ်အခုတော့မနေ့ကအဲ့ဒီတိုက်ပွဲနေရာကိုပြန်တိုက်တယ်လွယ်ဖွေးပေါ့လွယ်ဖွေးတောင်ပေါ်တော့ဒီနေ့တော့အဲ့ဒီရဟကလေးစီးလေနော်ရဟကလေးစီးအဲ့ဒီကျက်ကနစီးလေခုထပ်ပြီးတော့ကြားနေတော့
ဒီကနေ့ဖြစ်ပွားနေတဲ့တိုက်ပွဲမှာမြမတမတော်ကနေကြီးတပါဝင်လေကြောင်းကူနဲ့တိုက်ခတ်နေတာဖြစ်ပြီးနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့မသိရှိရသေးဘူးလို့လည်းသူကပြောပါတယ်။မနေ့ကလည်းမြောက်ပိုင်းရှမ်းပြည်တမတော်ကနေခြေကုပ်ရယူထားတဲ့ဝမ်လွေနီးကလွယ်ဖွေးတောင်ကုန်းကိုမြမတမတော်ကနေကြီးတလေတပ်အားသုံးပြီးတော့ပြင်းထန်တိုက်ခိုက်ခဲ့ပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့ SFPP ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ်
။မနေ့ကပြင်းပြင်းထန်ထန်ဖြစ်တဲ့နေရာသူတို့ဆုံသွားတော့ကျွန်တော်တို့ဝင်ရှင်းတော့ခဲ့ဒီအလောင်းငါးလောင်းပါနော်ကျွန်တော်တို့တချို့ပေးရတယ်။နောက်အဲ့ဒီမှာကျွန်တော်တို့ MA1 MA2 MA3 ပါနော်အဲ့ဒီသုံးလက်ပါနော်။နောက် HPC အဲ့ဒီလောင်းချာပါဒီစုကနဲ့လက်လေနော်နောက်ပုံကြီးတွေတချို့ဟိုတေးဆဲရမိတယ်
နိုဝင်ဘာလ၈ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲလွန်ကစပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့အကြမ်းမှာရက်ဆက်ဆူဆူလို့တိုက်ပွဲဖြစ်ပွားနေခဲ့တာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြီးသီးမိုင်းရှူမိုင်းနောင်မြို့နယ်တွင်ကကြေးရွာသား၈000ကျော်ဟာဌာနေကနေထွက်ပြေးနေရပြီးစစ်ပြေးဒုက္ခသည်တွေဖြစ်သိမ်းရှောင်နေရပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့နောက်ပိုင်းအောက်တိုဘာလ၆ရက်နေ့ကစပြီးမြမတပ်မတော်ကနေထိုးစစ်ဆင်မှုတွေစတင်ပြုလုပ်လာခဲ့ပါတယ်မြန်မာစစ်တပ်ကတော့လက်နက်ကင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်နေမြေရှင်းလင်းမှုတွေလှုပ်ဆောင်နေတဲ့အကြောင်းအစောပိုင်းမှာပြောဆိုထားပေမဲ့လည်းအခုနောက်ဆုံးတိုက်ပွဲတွေနဲ့ပတ်သက်လို့သဆုံးသေးရာပြောဆိုတာမျိုးတော့မရှိသေးပါဘူး။အလားတူမြန်မာအစိုးရနဲ့စစ်ရေးတင်းမာနေတဲ့လက်နက်ကင်ဖွဲ့တစ်ခုဖြစ်တဲ့တောင်းပလောင်လူမျိုးရေးတီအန်လယ်လီဖွဲ့နဲ့လည်းဒီကနေ့မုံမင်းမြို့နဲ့တော်ကွန်ကျေးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရေကောက်ပွဲရက်လွန်ကနေဒီကနေ့အထိမြန်မာတပ်မတော်နဲ့တီအန်လယ်လီတို့အကြားတိုက်ပွဲဆက်တိုက်ဖြစ်ပွားနေတယ်လို့လည်းတီအန်လယ်လီပြန်ကြားရေးရာရှိပူကြီးတာအိုက်ကျော်ကပြောပါတယ်။
ဒီတဲ့ဘာကမနေ့ရှိနိုင်လေးစလားလို့မှဒီကျွန်တော်တို့ဆက်ကတိုင်းရင်းမှာနေဖို့လည်းဒီစရာတစ်ပါးကတမကူဖို့လို့ဆက်မှာဘုံမင်းရဲ့တော့ကွန်ကြီးကအနိမဖြစ်တယ်။အာယူကဘယ်လို့ကလာဒီနေ့နေ့ကနေဒီနေ့အထိကမဖြစ်တော့ဒီမနေ့ကတည်းကရှိတယ်ဘုံလမ်းဒီဟာဒီတိုင်းဖြစ်တယ်။ကျွန်တော်တို့တော့ဘယ်မှဖြစ်အောင်လဲကျွန်တော်တော့ဆောက်ရှောင်းပါမယ်။ဒီလိုရှိတဲ့နေရာတိုင်းကိုတော့လည်းလည်းလည်းမတက်ရသမင်တကာဒီတော့ဖြစ်အောင်ဖန်တီးရလို့တော့
မြမတမတော်အနေနဲ့ရွေးကောက်ပွဲအလွန်ကာလမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပေါ်မှာရခိုင်ခတ်ထက်ထိုးစစ်ဆင်မှုတွေပြုလုပ်လာနေတဲ့ဖြစ်စဉ်ပေါ်မှာမြောက်ပိုင်းရှမ်းပြည်တမတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လကအခုလိုတုံ့တက်ပြောဆိုပါရစေ
။ဆ ကျွန်တော်တို့တုံးတက်ထားတာကအဲ့ဒီတိုက်ပွဲတွေကသူတို့ကြိုပြင်ဆင်ပြီးတော့အဲ့ဒီရေးကောက်ပွဲရက်လက်ဆုံးတော့ဆုံးနေတော့အဲ့ဒီတိုက်ပွဲတွေဖန်တီးတာပေါ့နော်အဲ့ဒီနေမီမတည်ငြိမ်အောင်နော်ရှင်းရှင်းပြောရမယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီအာနာတွဲပြောင်းပြင်းမှုမှာနော်ချိန်ချောင်းတုံဆိုင်နေအောင်အဲ့ဒါဖန်တီးနေတလားလို့ပဲကျွန်တော်တို့တုံးတက်ရတာပေါ့နော
်အလားတူကချင်းမြို့နယ်မွန်းညင်းမြို့နယ်ဒေသတွေမှာလည်းကချင်းလွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတနင်္လာနေ့ကလေကြောင်းနဲ့တိုက်ခိုက်တဲ့အထိတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်2015ရွေးကောက်ပွဲရလရတော်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအောင်မြင်မှုအမြင့်ဆုံးရရှိခဲ့ပြီးအစိုးရတည်တရကိုဖွဲ့စည်းနိုင်မဲ့ပေါ်တိုင်းရင်းသားလက်နက်ကန်ဖွဲ့တွေကကြိုဆိုခဲ့ကြသလိုကာလအတန်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်ကြီးချုပ်ငင်းသွားနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။ဒါပေမဲ့သမရဦးသိန်းစိန်ကနေနောင်တက်လာမဲ့အစိုးရကိုချောချောမွေ့မွေ့အာဏာလွှဲပြောင်းပေးမယ်လို့တရားဝင်ပြောဆိုခဲ့ပေမဲ့လက်ရှိမြန်မာတပ်မတော်ကနေဒေသတွင်းမတည်ငြိမ်သေးတာကိုအကြောင်းပြုပြီးအနာကိုဆက်လက်ထိန်းသိမ်းသွားမယ့်အခြေအနေရောက်မှာကိုစိုးရိမ်နေတယ်လို့လဲတိုင်းရင်းသားလက်နက်ကန်ဖွဲ့တွေကရှုမြင်ကြောင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကလည်းတုံ့သက်ပြောဆိုခဲ့ပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကွင်းအိမ်မှာရှင်အခုလိုရှမ်းပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ရှမ်းပြည်သူတွေထောင်ချီထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးအခြေအနေကိုလွတ်တော်သည့်မှာအရေးတကြီးအဆိုတင်သွင်းပြီးဖြေရှင်းသွားမှာဖြစ်တယ်လို့ရှမ်းပြည်နယ်အတွင်းမှာနေရအများစုကိုအနိုင်ရလိုက်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က VOA ကိုပြောပါတယ်။တမရဦးသိန်းစိန်နဲ့တွေ့ဆုံစဉ်အ мян ဆုံးတိုက်ပွဲတွေရပ်ဆိုင်ဖို့တောင်းဆိုခဲ့တယ်လို့တမရကာဝေးဦးစည်းချုပ်ကလည်းတိုက်ပွဲတွေရပ်တန့်ပေးစီလို့ကြောင်း SNLD အနေနဲ့မေတ္တာရက်ခံခဲ့ပါတယ်။ပါတီရဲ့ဥက္ကဋ္ဌဦးဆိုင်စောအောင်ကိုမဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာရှမ်းပြည်နယ်တွင်စစ်ရေးတင်းမာနေတဲ့အခြေအနေပေါ် SNLD အနေနဲ့ဘယ်လိုဖြေရှင်းဆောင်ရွက်ပေးနေပါသလဲဆိုတာကိုသူကအခုလိုရှင်းပြပါတယ်။
ကျွန်တော်တမရနဲ့တွေ့တဲ့အခါမှာကျွန်တော်အဲ့ဒီနေရာတွေမှာတိုက်ပွဲဖြစ်နေတဲ့အကြောင်းအဲ့ဒီညာလူတွေဟာဒီချိန်ကကောက်ရိတ်ကိန်းတွေဖြစ်တယ်အဲ့တော့ဒုက္ခရောက်နေတယ်စိတ်ဒုက္ခတွေရောက်နေတယ်အဲ့ဒီနေရာမှာတိုက်ပွဲရက်ဆဲပေးဖို့တမရကြီးကိုကျွန်တော်တို့ကတောင်းဆိုခဲ့တာရှိပါတယ်တမရကြီးတုံ့ပြန်တာကိုပြန်ပြောရမယ်ဆိုရင်တော့သူကပြောတယ်ရေတူလုတ်เสียရှိတဲ့ကိုလုတ်သွားမယ်တဲ့ရေရှည်လုတ်เสียရှိတဲ့ဟာလည်းဒါလုတ်သွားပေးမယ်ဆိုပြီးတော့ဒါခြုံငုံပြီးတော့ပြောသွားတာပဲအဲကြားပြရပါတယ်သိရပါတယ်
ဟုတ်ကဲ့အန်ကယ်ဟုတ်ကဲ့တိုက်ပွဲကလည်းမပြီးသေးပါဘူးအန်ကယ်မနေ့ကဆိုရင်တချို့နေရာတွေမှာလင်းရင်နဲ့တောင်မှပြစ်ခတ်တိုက်ခိုက်မှုတွေရှိတယ်လို့ပြောတော့အန်ကယ်တို့အနေနဲ့ဒီလိုမျိုးလုံခြုံရေးစိုးရိမ်စရာအနေထားမှာလေဘယ်လိုများဆက်ပြီးဆောင်ရွက်သွားဖို့အနေထားရှိပါလဲရှင
်အဲကျွန်တော်တို့ကြိုးစားနေတာတော့တတ်နိုင်တယ်တတ်နိုင်တဲ့လောက်တော့ကျွန်တော်ဒီတိုက်ပွဲကိုကျွန်တော်တို့ကလွတ်တော်ထဲမှာလွတ်တော်ရောက်တဲ့အခါမှာလည်းကျွန်တော်အပြင်ပြဆွေးနွေးဖို့အစီအစဉ်ရှိပါတယ်။နောက်ပြီးတော့ဒီကိုနေရာတိုက်ပွဲဖြစ်တဲ့ဒီကနေ့ဒုက္ခရောက်တဲ့လူတွေကိုတန်းနိုင်တဲ့ဘက်ကလုံခြုံပေးဖို့အကူအညီထောက်ပံ့ပေးဖို့လုံခြုံပေးတာဒီဒါဒီပဲကျွန်တော်တို့အားဆိုင်ပြီးတော့လုပ်နေပါတယ်
။ဖြစ်နေတာကမြန်မာစစ်တပ်နဲ့ဖြစ်နေတာဆိုတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရောအန်ကယ်တို့ဒီရှမ်းနိုင်ငံရေးပါတီတွေအနေနဲ့အခုလိုတိုက်ပွဲတွေဖြစ်နေတဲ့အနေအထားပေါ်မှာပေါ့နော်ဒီဆွေးနွေးဖို့တောင်းဆိုဖို့များအစီအစဉ်ရောရှိပါလားရှင်
။ကျွန်တော်တို့ကဒီကိုနေရာတပ်တုပ်ကြီးကကျွန်တော်တို့တွေ့ဖို့တောင်းဆိုတာတော့မရှိပါဘူး။ဒါပေမဲ့ဒီတပ်တုပ်ကြီးနဲ့တွေ့နေတဲ့လူတွေတပ်တုပ်ကြီးနဲ့ဒီတွေ့ဖို့ရှိတဲ့လူတွေကကျွန်တော်တစ်ဆင့်စကားပါပြီးတော့မှကျွန်တော်တို့တောင်းဆိုဖို့ပဲရှိပါတယ်
။အခုလက်ရှိရှမ်းပြည်နယ်ထဲမှာရှမ်းပြည်သူလူထုတွေဒီလိုမျိုးထောင်ထဲချီပြီးတော့မှအိုးအိမ်ဆွတ်ခွာပြီးထွက်ပြေးနေရတယ်။ဒီလုံခြုံရေးအတွက်အရန်စိုးရင်ရတဲ့အနေအထားမှာအန်ကဲအနေနဲ့တပ်ဆိုင်နဲ့တာဝန်ရှိတဲ့သူတွေကိုဘယ်လိုများတောင်းဆိုချင်တာရှိပါလဲရှင်။
ကျွန်တော်တောင်းပန်ချင်တာဒီကဒီချိန်ကဒုက္ခရောက်နေတယ်မိတိုင်းကကဖိုက်ပြီးတိတ်ဆောင်နေရတယ်အဲ့တော့ဒီစစ်ပွဲဟာရပ်ပြီးတော့မှစပွဲပေါ်ဆွေးနွေးမှသာလေဒီနိုင်ငံကြီးကိုနိုင်ငံကြီးနဲ့ဖြည့်ရှင်းမှသာလေဒါကငင်းတဲ့နည်းကိုရမယ်ဆိုတာကိုကျွန်တော်တစ်တိုင်းမှမှယုံနဲ့ယုံကြည်တယ်အားလေးအထုတ်ပြီးတော့လုပ်နေတာဒီလမ်းကြောင်းကိုပဲကျွန်တော်ဆက်ပြီးတော့မှသွားဖို့အပြည့်အဝကြည့်ထားပါတယ်
ဟုတ်ကဲ့အန်ကယ်ဒီရှမ်းပြည်သူလူထုကိုရောအန်ကယ်တို့ဗားရီများကူညီဆောင်ရွက်ပေးနေတာတွေရှိပါလဲရှင
်အခုကတော့သူကကိုနီယာဒီနီယာမှာဒုက္ခရောက်နေတဲ့လူတွေကအရာအနားမှာရောက်နေတော့ကျွန်တော်တို့ပါတီအနေနဲ့ကဒီကိုနီယာလူမှုအဖွဲ့အစည်းတွေကိုကိုနီယာတတ်နိုင်တဲ့ဘက်ကအခုဒီပေးဖို့
တနိုင်တဲ့တနိုင်တဲ့လောက်ဒီကိုညာပါဝင်လူသားမှုဒါကိုကျွန်တော်တို့ဒါမိစေနဲ့အမြကျွန်တော်တို့လုပ်ပြပေးနေတာရှိပါတယ်
ခုကအန်ကယ်တို့ဒီပါတီအနေနဲ့လည်းဒီရှမ်းမှာလည်းနေရာတွေတော်တော်များများနိုင်ခဲ့တယ်ပေါ့နော်အန်ကယ်အဲ့တော့အခုဆိုလို့ရှိရင်မကြခင်မှာဒီအုတ်ချုပ်တဲ့အပြောင်းလဲဖြစ်တော်မယ်ပေါ့ဆိုတော့လာမယ့်ဒီအစိုးရအစ်စ်ဒီအုတ်ချုပ်ရေးအစ်စ်နဲ့မှာအန်ကယ်တို့ဒီနိုင်ငံရေးဒီအထူးသဖြင့်ဒီ SSN အနေနဲ့ဘယ်လိုများဆက်ပြီးဆောင်ရွက်သွားဖို့အစီအစဉ်ရှိပါလဲရှင်
ကျွန်တော်တို့ဆဲတော့ကျွန်တော်တို့လုံနေတဲ့ဟာပဲကိုယ်နေရာလွတ်တော်တဲ့ရောက်ရင်လွတ်တော်တဲ့တည်ပြမယ်လွတ်တော်ပြင်ပမယ်တန်းနေတဲ့လောက်လုံးမယ်အဲဒီတော့သူရအဖွဲ့ဝင်ရောက်လဲအဲ့ဒီစစ်ပွဲကိုရပ်တက်ဖို့ပထမဦးဆုံးကြိုးစားနေရတော့လေကြိုးစားမှာပေါ့ဗျာ
ဟုတ်ကဲ့ရှင်ကျေးဇူးအများကြီးတင်ပါတယ်အန်ကယ်ဦးဆိုင်ဆောင်အောင်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါပဲ
ဒါကတော့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးဆိုင်စောအောင်ကိုမက်ဆုမွန်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုဆက်ပြီးတော့တင်ပြမယ့်ကချင်ပြည်နယ်ကတိုက်ပွဲသတင်းမှာတော့ဒီကနေ့တိုက်ပွဲတွေညင်သက်နေပြီးမိုးညင်းမြို့အခြေအနေဟာလည်းပုံမှန်အတိုင်းရှိနေတယ်လို့မိုးညင်းခရိုင်အုပ်ချုပ်ရေးမှူးကပြောပါရယ်။အစိုးရစစ်တပ်ပိုင်းမြဝတီသတင်းဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တပ်မတော်ကနယ်မြေရှင်းလင်းစဉ်မှာ KIA တပ်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားပြီးကချင်တပ်ဖက်ကအင်အားအများအပြားနဲ့တပ်မတော်စစ်ကြောင်းကိုတိုက်ခိုက်လာတာကြောင့်လေကြောင်းအပြင်အမြောက်ပစ်ကူနဲ့ပါတိုက်ခိုက်ခဲ့ကြောင်းဖော်ပြထားပါရယ်။မိုးညင်းဒေသကနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့မွန်ညင်းဒေသအတွင်းတိုက်ပွဲတွေဟာ15ရက်နေ့နေကင်းပိုင်းကစတင်ဖြစ်ပွားခဲ့ရက16ရက်နေ့မှာအစိုးရတပ်ဖက်ကရဟတ်ရင်2စီးနဲ့2ကြိမ်တိုက်လေရင်2စီးနဲ့2ကြိမ်လေကြောင်းပစ်ကူတုံးပြီးတိုက်ခိုက်ခဲ့ရတဲ့အထိတိုက်ပွဲတွေကြီးမားခဲ့ပါတယ်ပထမဆုံးအကြိမ်လေကြောင်းတိုက်ခိုက်ချိန်ဟာအာထာကတဲ့ဘုံကထိန်လှဲ့ပွဲအပြီးလောက်မှာစတင်ဖြစ်ပွားခဲ့တာကြောင့်မြို့တွင်းမှာရေရုပ်သေးသေးဖြစ်ပွားခဲ့တယ်လို့လေကြောင်းကပစ်ခတ်တာတွေကိုမြို့ခံတွေကမြင်တွေ့ခဲ့တဲ့နောက်ညပိုင်းမှာတော့အသွာအလာတွေကျဲပါပြီးညစည်းကိုပါပိတ်ထားခဲ့ရပါတယ်။ဒီကနေ့မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲမူးညင်းမြို့အခြေအနေဟာပုံမှန်အတိုင်းရှိနေတယ်လို့ခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကအခုလိုပြောပါတယ်။
ဒီလိုအေးကျခဲ့ပါပဲဘာမှမရှိပါဘူးဗျာမနေ့ကတော့လေနဲ့ရဟိုင်းနဲ့ပြည့်တဲ့ခါကျတော့ဟိုပြုတ်တူကျတော့နည်းနည်းလေးတော့သူတို့ဟိုထိတ်ကဲမှုတော့ရှိတာပေါ့ဗျာနင်းရတော့နော်ဟိုဟိုထိတ်ကဲမှုဆိုတာကခုနကရှိတယ်လေတော့နည်းနည်းရစီနဲ့ဆိုင်တော့နည်းနည်းလေးဆောက်လာလိမ့်နေသွားတာပေါ့နော်ခုကတော့ပုံမှန်ပြန်ပြီးရှိသားနေပါလေဒီနေ့ကသာဒီနေ့တော့တိုက်ပွဲဖြစ်တော့ရှိတော့
မွန်ညင်းနီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရစစ်တပ်ပိုင်းမြဝတီသတင်းဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တပ်မတော်စစ်ကြောင်းက15ရက်နေ့ကမွန်ညင်းမြို့ဝင်းကျင်မှာနေမြေရှင်းလင်းရမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းတနက်တလဲနဲ့ခရိုင်အချို့အပြင်စခန်းတစ်ခုကိုသိမ်းဆီးရရှိခဲ့ကြောင်း16ရက်နေ့မှာတော့ KIA ဘက်ကအင်အားဖြည့်တင်းပြီးတပ်မတော်စစ်ကြောင်းကိုတိုက်ခိုက်လာတာကြောင့်လေကြောင်းက3ချိန်ပြစ်ခတ်တိုက်ခိုက်ခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်။တပ်မတော်ကရှင်းလင်းရတာဟာ KIA ကမွန်ညင်းမြို့အနီးမှာမိုင်းထောင်တာလူသစ်စုဆောင်းတာနဲ့စစ်ကြေးကောက်ယူတာတွေရှိတယ်လို့ဒေသခံတွေမိုင်းထိတည်ဆုံးတာထိခိုက်တာတွေရှိခဲ့တာကြောင့်လို့လည်းဖော်ပြပါတယ်။မွန်ညင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကတော့ဒီနှစ်အတွင်းမှာမိုင်းထိသူ18ယောက်ရှိတယ်လို့လည်းပြောပါတယ်။
ကျွန်တော်မှတ်တမ်းရဆိုရင်အလုပ်16ရက်လောက်ရှိသွားပြီဒီဇလပိုင်းရပါပြီတော့သူကဟိုတော့တော့ဟုတ်တယ်အစားရသွားရတော့ကျွန်တော်တို့ဟိုမြစ်သွားချူရဲတော့အဲ့ကဲဟိုဘောတောင်ကြီးပေါ့ဗျာတောင်ကြီးသွားတာဒါတော့ဝေးမှာဘူးဆံမိုင်3မိုင်လောက်ပဲရှိပါတယ်ကျွန်တော်မြို့ဆောင်လာဆိုတော့အဲ့လိုသွားတဲ့ခါကျတော့မိုင်းကြီးတာဆိုရင်ကျွန်တော်စေရဆို18ရက်လောက်တော့ရှိပါတယ
် KIA ဘက်ကမွန်ကြီးအနီးမှာသူတို့တက်စခန်းတွေကိုအရင်ကတည်းကအခြေစိုက်ထားတာဖြစ်ကြောင်းနဲ့ဒီရက်ပိုင်းမှာစင်ဘိုတိုင်ရင်ကို KIA တပ်ဖွဲ့ဝင်9ယောက်ကဝင်ရောက်ပစ်ခတ်တယ်လို့အကြောင်းပြပြီးမွန်ကြီးအနီးကစခန်းတွေကိုတိုက်ခိုက်လာတာဖြစ်ကြောင်းပြောဆိုထားပါတယ်ဒေသခံတချို့ကတော့ဒီကနေ့မှာအာနာပိုင်တွေကတိုက်ပွဲဖြစ်ပွားရဒေသဘက်ကတောင်ယာတွေကိုတွာလာခွင့်ပိတ်ထားကြောင်းနဲ့မွန်ကြီးမြို့ပေါ်မှာတော့ဈေးတွေကျောင်းတွေပုံမှန်ဖွင့်ထားကြောင်းပြောကြပါတယ်လက်တလောဖြစ်ပွားတဲ့မွန်ညင်းတိုက်ပွဲမှာအစိုးရတပ်ဘက်ကအရာရှိတယောက်နဲ့စစ်သည်နှစ်ယောက်ကြာဆုံးပြီး KIA ဘက်ကထိခိုက်ကြဆုံးမှုကိုတော့မသိရသေးပါဘူးမွန်ညင်းဒေသအတွင်းမှာအရင်ကအခုလိုပြင်းထန်တဲ့တိုက်ပွဲတွေမရှိခဲ့ပဲရွေးကောက်ပွဲပြီးချိန်မှာအခုလိုတိုက်ပွဲတွေပြင်းထန်လာတဲ့အပေါ်မှာတော့ဒေသခံတွေကစိုးရိမ်မှုတွေရှိနေပါတယ်
ကောက်ဝေးဝင်ကြီးဌာနရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာတော့ KIA တပ်ဖွဲ့ဝင်တွေကမိုင်းထောင်တာလူသစ်ဆုတာစက်ကြီးကောက်ခံတာတွေရှိနေတဲ့အတွက်နယ်မြေရှင်းလင်းရင်တိုက်ပွဲပြင်းထန်ဖြစ်ခဲ့တာလို့ပြောပါတယ်တိုက်ပွဲတွေအတွင်းမှာတော့ KIA ထိန်းချုပ်နယ်မြေတချို့နဲ့လက်နက်ခဲယမ်းတွေတင်စီရမိခဲ့တယ်လို့တပ်မတော်ဘက်ကအရာရှိနဲ့စစ်တီတချို့ကြာဆုံးခဲ့တယ်လို့သိရပါတယ်ရှင
်ဗ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ညဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 kHz 11123လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ကိုမတ်တင်ကြီးထိုက်ကတင်ဆက်ဖို့ရှိပါတယ်အခုတော့အင်္ဂါနေ့ညတိုင်းထုတ်လွှင့်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကိုသိန်းထိုင်ဦးကတင်ဆက်မှာပါရှင
်ပြည်ထောင်စုပါတီမျိုးမှာဖြစ်ပွားခဲ့တဲ့လူတရားကျော်သေဆုံးခဲ့တဲ့ကျန်းဖက်သမားတွေရဲ့တက်ခဲမှုကြောင့်ဝါရှင်တန်နိုင်ငံရေးဟာအိုက်စစ်စစ်သွေးကြွတွေကိုချေမှုန်းရင်းနဲ့အမေရိကန်ပြည်ထောင်စုအတွင်းဒီကျန်းဖက်သမားတွေရဲ့တက်ခဲလာနိုင်ခြေတွေကိုဟန်တာရေးကိစ္စတွေကိုအာရုံစိုက်လာခဲ့ကြပါတယ်ပြည်သက်ပြည်သူတွေအတွက်ဒီကမ္ဘာလုံးကစိတ်မကောင်းဖြစ်နေကြတဲ့အချိန်အမေရိကန်အောက်လွတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီရဲ့ဒီမိုကရက်ထိပ်တန်းခေါင်းဆောင်အောက်လွတ်တော်အမတ်အဒမ်ရှရစ်ကတော့အမေရိကန်ပြည်ထောင်စုကိုလည်းပြင်ပထားတက်ခိုက်လာနိုင်တယ်ဆိုတာကို ABC ရုပ်သံကတဆင့်အခုလိုသတိပေးပြောဆိုပါတယ
် We cannot allow ISIS to have this unmolested
Syria နဲ့ Iraq ကိုဘေးကင်းလုံခြုံတဲ့နေရာတွေဖြစ် ISIS အဖွဲ့တွေအကုန်ချပြီးအမေရိကန်ပြည်ထောင်စုကိုတိုက်ရိုက်တိုက်ခိုက်ဖို့ကြံစီလာတာမျိုးကျွန်တော်တို့ခွင့်မပြုနိုင်ပါဘူး
။အိမ်ပြူရောယာရှိတွေကလည်းအမေရိကန်ပြည်သူတွေကိုလုံခြုံရေးရာထပ်ပြီးတော့အာဘကန်ပြောဆိုနေပါတယ်။အိမ်ပြူရောမျိုးသားလုံခြုံရေးလက်ထောက်အကြံပေးဘန်ရူးစ်က ABC ရုပ်သံကိုအခုလိုပြောပါတယ
်။ There's not a specific credible threat to the homeland at this time.
ဒီလိုကိုတိုက်ခိုက်နိုင်တယ်ဆိုတော့ယုံကြည်ရပြီးတော့တိကျတဲ့ထင်ချောင်းမှုမျိုးတော့မရှိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့အထူးသတိထားစောင့်ကြည့်ရပါလိမ့်မယ်
။အထူးစိုးရင်ရတဲ့အချက်တစ်ခုကတော့ပါတီမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုကြည့်မယ်ဆိုရင်အကြမ်းဖက်သမားတွေအနေနဲ့အင်တာနက်ကနေဆက်သွယ်ပြောတာနောက်ထော်လိုင်းရေးအဖွဲ့တွေသတိထားမိလောက်တဲ့တခြားဆက်သွယ်တာမျိုးတွေမလုပ်ဖဲနဲ့ဒီတိုက်ခိုက်မှုကိုအဆက်အဆက်ရှိရှိစီစဉ်လှုပ်ဆောင်သွားနိုင်တယ်ဆိုတဲ့အချက်ကိုပြသသွားပါတယ်။ပြည်သင့်နိုင်ငံမှာတော့အငိုက်ဖမ်းပြီးတော့တိုက်ခိုက်နိုင်တယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုရောတိုက်ခိုက်မလာနိုင်ဘူးလား။အောက်လွတ်တော်အမတ်အဒမ်ရှရစ်ကအခုလိုပြောဆိုပါတယ
် The reality is even the best intelligence
တကယ်ပကတိအခြေအနေကအကောင်းဆုံးထောက်လန်းရေးတွေတောင်ကျွန်တော်တို့ရဲ့ကာကွယ်ရေးစနစ်တွေကိုလေ့လာတိထားပြီးရတဲ့နည်းနဲ့တိုက်ခိုက်မယ်ဆိုတော့ရန်သူတွေကိုဟန့်တားဖို့မဖြစ်နိုင်ပါဘူး ISIS အဖွဲ့တွေကကျွန်တော်တို့ရဲ့ကာကွယ်ရေးစနစ်ကိုတိအောင်လေ့လာထားတဲ့သူတွေပါ
ပါရီမာတိုက်ခိုက်မှုကျူးလွန်ခဲ့တဲ့ဂျမ်ဖက်သမားတယောက်ကစီးရီးယားနိုင်ငံကနေနိုင်ငံရေးခေါ်လုံခွင့်တောင်းခဲ့တဲ့သူတယောက်ဖြစ်နိုင်တယ်ဆိုတော့သတင်းတွေကြောင်းလဲအမေရိကန်ပြည်ထောင်စုမှာစီးရီးယားဒုက္ခသည်တပေါင်းလက်ခံရေးတပ်ရောက်ဥပမာဆိုရဂရီးပေးထားတဲ့အစည်းအဝေးမှာအသေးစိတ်ပို့ပြီးတော့စစ်ဆေးတာတွေရှိလာပါလိမ့်မယ် Republican Party ရင်းတပ်ရောက်လောင်းဖြစ်ရှင်ပြိုင်နေတဲ့ထက်လွတ်တော်အမတ် Marco Rubio ကတော့လက်ခံမဲ့သူတွေကိုအသေးစိတ်တိတိကျကျစစ်ဆေးသွားမယ်ဆိုပြီးတပ်ရောက်အင်ဂျီတော်ကပြောဆိုထားတာကပြောတဲ့အတိုင်းမဖြစ်နိုင်ဘူးလို့ငင်းချက်ထုတ်လိုက်ပါတယ
် You can have 1000 people come in and 999 of them are just poor
ထောင်ရောက်လာရဲ999ယောက်ကဖိနှိပ်မှုနဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့စင်ရဲသားတွေပါဒါပေမဲ့တယောက်က ISIS အဖွဲ့ကအကြမ်းဖက်သမားဖြစ်တယ်ဆိုရင်ဒါကပြောင်းလာရှိလာနေပါပြီဘလို့မှမသိနိုင်ပါဘူးအဲ့ဒီအချိန်ကျမှစီးရဲကိုဖုံးခေါ်ပြီးတော့လည်းအပြစ်တင်လို့မရပါဘူ
းဒီမိုကရက်ပါတီဘက်မှာတော့ပါတီတွင်းသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နေတဲ့ Hillary Clinton ကISIS အဖွဲ့တွေကိုထိန်းချုပ်ထားနိုင်လိုက်ပြီဆိုပြီးပြီးခဲ့တဲ့ဘက်ကသမ္မတဥပမာပြောခဲ့တာကသူ့အနေနဲ့သဘောမတူဘူးလို့ဆိုပါတယ်အိမ်ပြည်တော်ယာရှိတွေကတော့အီရတ်နဲ့ဆီးရီးယားမှာ ISIS အဖွဲ့ထိန်းချုပ်ထားတဲ့နယ်မြေတွေရောပါသွားတာကိုရည်ညွှန်းပြီးသမ္မတဥပမာကဒါကိုထိန်းချုပ်ထားနိုင်ပြီလို့ပြောခဲ့တာဖြစ်တဲ့အကြောင်းပြန်လည်ရှင်းပြခဲ့ပါတယ်ဒီဂျမ်ဖက်အဖွဲ့တွေချိန်ချောင်နေတဲ့အန်ဒီယေကိုထိန်းထားနိုင်ပြီလို့ပြောဆိုတာမဟုတ်တဲ့အကြောင်းပြန်လည်ညင်းဆိုကြပါတယ်ခင်ဗျာ
ဒါက
ကတော့ကိုသိန်းထိုင်ဦးတင်ဆက်နေတဲ့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။ဒီအပတ်စဉ်ကဏ္ဍကို VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှလည်းသောရရှင်တွေကြည့်ရှုနိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်နေတဲ့ VOE မြန်မာပိုင်းရဲ့အစီအစဉ်ကိုအင်တာနက်စာမျက်နှာကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလှိုင်းအစီအစဉ်ကိုတင်ဆက်တော့မှာပါ။မတ်သိန်ကီထိုက်ကအစီအစဉ်တင်ဆက်မှာပါရှင်။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။တော်ရရှင်များရှင်လက်ရှိအစိုးရရဲ့၅နှစ်သက်တမ်းကကုန်ဆုံးဖို့နောက်ထပ်၄လလောက်ပဲကျန်ပါတော့တယ်။လက်ရှိအစိုးရဟာဆိုရင်လည်းအစိုးရသက်တမ်းပထမနှစ်ပိုင်းကြီးတုန်းကတော့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတချို့ကြောင့်ထောက်ခံမှုရခဲ့တယ်ဆိုတော့ညင်လို့မရပါဘူး။ဒါပေမဲ့ဒီနောက်ပိုင်းနှစ်တွေမှာကြတော့တဘိတ်မှောက်ကြတဲ့ចောင်းသားတွေအပါအဝင်လေဗရန်တောင်ချင်းညီစီမံကိန်းတဘိတ်မှောက်တာတွေအစအကျန်းဖက်နှိမ့်နှင်းခဲ့တာတွေဒီနောက်ဆုံးဒီငွေလဲလှယ်မှုနှုန်းမထိန်းချုပ်နိုင်တာအဆုံးပြစ်တင်ခံရမှုတွေပို့ပြီးတော့ထွက်ပေါ်လာတာကိုလည်းတွေ့ရပါတယ်ဒီလိုအခြေအနေမျိုးမှာလက်ရှိအစိုးရအနေနဲ့ကြံနေသေးတဲ့သက်တမ်း၄လအတွင်းမှာပြည်သူလူထုအတွက်အကောင်းဆုံးဘာတွေများလက်တွေ့လှုပ်ဆောင်ပေးနိုင်ပါသေးတယ်။နောက်ကျမတို့ပြည်သူလူထုအနေနဲ့ရောဘာတွေများလှုပ်ဆောင်ပေးစေချင်ပါသလဲဆိုတာကိုဒီညမှာဆွေးနွေးကြဖို့ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြမဲ့သူတွေကတော့ဒီလူပောင်တဲ့ Democratic Party ရဲ့ဥက္ကဋ္ဌဦးအောင်မိုးစော။နောက်မြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌ။နောက်စီးပွားရေးလုပ်ငန်းရှင်ကြီးတဦးလည်းဖြစ်တဲ့ဒေါက်တာဆူထွန်း Trigger Women အဖွဲ့ကဒေါခင်လေးတို့ကိုဆွေးနွေးပေးဖို့ကျမတို့ဖိတ်ခေါ်ထားပါတယ်။နောက်ကျမတို့သောရရှင်တချို့လည်းပါဝင်ဆွေးနွေးကြဖို့ရှိပါတယ်ရှင်။ပထမဆုံးတော့လူပောင်တဲ့ Democratic Party ရဲ့ဥက္ကဋ္ဌဦးအောင်မိုးစော်ရဲ့သဘောထားကိုအရင်ဆုံးနားထောင်ကြည့်ကြရအောင်ပါရှင်။ဒီလက်ရှိအစိုးရအနေနဲ့တက်တမ်းမကုန်ခင်ပြည်သူတွေအတွက်လက်တွေ့ဘာတွေများလုပ်ပေးနိုင်မယ်လို့ဦးအောင်မိုးစော်ရှုမြင်ပါသလဲရှင
်။ကျွန်တော်အတော့အချက်၃ချက်မြင်ပါတယ်။ဒီပထမတစ်ချက်ကတော့ကျွန်တော်ပါတီကံကြောင်းသားတွေပေါ့နော်အဲ့ဒါတွေကိုပြန်လှုပ်ပေးဖို့ကိစ္စเนี่ยๆกันๆอันยาซုံးพอชิ้นแก่มีเปลี่ยนหลุดไปผู้เกษตรดาตะเช็ดขึ้นเดดุติยะตะเช็ดก็รอที่ยิงใหญ่เนี่ยปัดตะลุปอเนาะยิงใหญ่เนี่ยปัดตะลุตะซုံးเตียตะลุต้ายนี่มาสาปิบีตัวนี้ชี้ๆเสร็จပြီးတော့ဒီยิงใหญ่เนี่ยปัดตะတဲ့ process ကိုเสร็จအောင်လို့လိုတယ်ဒီညမှာခဏဒီတိုက်ပွဲနေရှမ်းရောက်มาဖြစ်နေတယ်ဒီကကချင်ဘက်มาဖြစ်နေရတယ်ရှိတယ်ဆိုတော့ဒီยิงใหญ่เนี่ยปัดตะลุဒီ process ကိုဆက်ပြီးတော့ချောချောမွေ့မွေ့နောင်ဆိုရတာတဲနိုင်သူ့အတွက်ကိုလက်ရှိဖြစ်နေတဲ့တိုက်ပွဲကိုဟိုဒီလက်ရှိသမရဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ဒီရပ်တိုင်းပြေးဖို့လိုလိမ့်မယ်ဒီငွေငွေရေးတစ်ဆင့်နဲ့ပတ်သက်လို့အခြေခံကောင်းတွေကိုတတိချာချာချပြီးသွားနိုင်ဖို့လိုလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဒါဒုတိယတစ်ချက်ပါတတိယတစ်ချက်ကျွန်တော်မြင်လာတော့လက်ရှိကတော့အတွင်ပြောင်းဖို့လက်ရှိအာဏာရှင်ပြောင်းရေးနဲ့ပတ်သက်လို့တော့ဒီရွေးချယ်ခံနိုင်ငံရေးပါတီနဲ့ရွေးချယ်ခံနိုင်ငံရေးပါတီရဲ့ခေါင်းဆောင်နဲ့ကြေကြာကြာဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယူဆရတယ်။အတင်ကူပြောင်းရေးချောမွေးဖို့နောက်ဆိုးရအနေနဲ့ဒီဒီငင်ငင်နဲ့တိုင်းပြည်ကိုဆက်သွယ်ပြီးဦးဆောင်နိုင်မှုအတွက်ကိုကြေကြာကြာဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်အဲ့တော့ဒါကတော့နိုင်ငံရေးဘိုင်းပေါ့နော်စီးပွားရေးဘိုင်းကလည်းကျွန်မဒီဒေါက်တာဆိုးထွန်းရဲ့သဘောထားအမြင်ကိုလည်းသိချင်ပါတယ်စီးပွားရေးဘိုင်းမှာရောလက်ရှိအစိုးရအနေနဲ့နောက်တက်လာမယ့်အစိုးရတစ်အတွက်ဘာများလက်တွေ့ပေါ့နော်သူတို့လွှဲပြောင်းပေးဖို့လက်တွေ့အကောင်းဆုံးဘာတွေများလှုပ်ဆောင်ပေးသွားနိုင်ပါသေးသလဲရှင်ဆရာဒေါက်တာဆိုးထွန်းဟိုဆရာအမြင်လေးကြားပါရစေရှင်
ဟုတ်ကဲ့ပါကျွန်တော်အနေနဲ့ဒီလေယာစိုက်ကြီးကဏ္ဍဗမာပြည်ရဲ့ဒီအဓိကစီးပွားရေးကဏ္ဍတစ်ခုအနေနဲ့ရှိနေပါဘောနော်ဒီနေရာမှာလည်းကျွန်တော်အနေနဲ့လေယာဒိသိကံလေယာကြီးနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ဒါပြီးခဲ့တဲ့ရွှေတော်သက်တမ်းလေးမှာလိုအပ်တဲ့စကားဆွေးနွေးမှုပြုလုပ်ခဲ့တာဘောနော်ဒါနဲ့ပတ်သက်ပြီးတော့လေကျွန်တော်အနေနဲ့ဒါဒီစိုးရသက်တမ်းမှာအပြည့်အအောင်ဆောင်ရွက်ပေးနိုင်တော့လေဒီသမားတွေသူစီးပွားရေးဒီကတည်းကဖြည့်ရှင်းပေးနိုင်မယ်ဒီကမျိုးကြောင့်မြင်တာပေါ့နော်။နောက်ဒုတိယတစ်ချက်အနေနဲ့ကတော့ကျွန်တော်ကလက်ရှိအနေဆုံးလောက်ကလည်းလာစားတတ်မှတ်ပြီးတာရှိတာပေါ့နော်။ဒီလိုလည်းဒါလက်တွေ့အကောင်းကြီးပို့ဖို့ပြည်လည်းဒါဒီလိုတော့ပေါ့နော်။လက်ရှိဒါဒီဆိုရတဲ့တန်းမှာဆောင်ရွက်ကြတဲ့လုပ်ငန်းတွေတစ်ခုဖြစ်တဲ့ကြောင့်မျိုးဒါကိုလည်းပြီးပြအောင်ဆောင်ရွက်ဆွေးနွေးတာပေါ့။နောက်ဒုတိယတစ်ချက်အနေနဲ့ဆိုရင်တော့ကျွန်တော်တို့အနေနဲ့အဲလက်ရှိနေသားမှာဆိုရင်တော့ဒီမျိုးကြီးကောင်းမွန်မှုဒါအဖြစ်နေပါတော့နော်ပြီးရတဲ့ဒီအေဘယ်လာနေပြီးတော့မှ
ဒီအော်ဒီဝါလာဒီမှာတော့ကျွန်တော်30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းဖြစ်တဲ့ကြောင့်မလို့ခေါင်းပင်လုံးကြီးမြင့်မှုကြီးဖြစ်နေရတယ်နော်။ဒါလည်းလည်းတော့စီးပွားရေးရတာဒီလိုလိုအနေနဲ့စာဝန်တွေပြတ်တယ်ဖြစ်နေရရှိတဲ့ကြောင့်မလို့ဒါကိုလည်းကျွန်တော်အနေနဲ့ဒီစီးပွားပြီးတော့မလွဲခင်မှာလည်းကျွန်တော်တို့ဖြည့်ရှင်းသွားဖို့လိုနေတော့ကျွန်တော်မြင်ပါ
ဟုတ်ကဲ့ပါရှင်အဲ့တော့ဒီလုတ်တဲ့နာတွေကတော့ဒါအများကြီးရှိနေမှာပါရှင်ဒါလည်းညင်းလို့မရတဲ့ချက်ပါဒါပေမဲ့အခုကြံရှိနေတဲ့သက်တမ်းကာလကလည်းလပိုင်းလောက်ပဲတော့ရှိတော့တာပါနောက်ပြီးတော့ပြောထားတဲ့အတိုင်းအာနာလွှဲမယ်ဆိုရင်လည်းဒါလုတ်ရတော့မယ်ဆိုရင်လည်းဒါများများဆဆတော့အခုအစိုးရအနေနဲ့တိတ်ပြီးတော့လုံနိုင်တော့မှာလည်းမဟုတ်ပါဘူးအဲ့တော့အလုတ်တဲ့ဆုံးလက်တွေ့အဖြစ်နိုင်ဆုံးဘလို့ကိစ္စတွေများရှိနိုင်ပါသလဲရှင် Trigger Women အဖွဲ့ကဒေါခင်လေးအမြင်လေးကြားပါရစေရှင်
ဟုတ်ကဲ့ဒီမှာလေဟိုကိုအောင်မိုးစုံရဲ့သဘောထားကတော့အတူတူပါပဲကျွန်တော်တို့အားလုံးအတိုင်းတူပြီးသားအားလုံးလို့ကျွန်တော်ကတော့ဟိုဖန်စီခံထားတဲ့ဟိုကျောင်းသားတွေဝင်းရံပြည်သူတွေတက်ကြလှူရှားတဲ့သူတွေအပေါင်းပေါ့နော်ငငယ်ကြီးကျင်းသားအားလုံးကိုချင်းတဲ့မရှိပါတော့အမြန်ဆုံးပြန်လှုပ်ပြီးတော့ကျွန်တော်တို့အလုပ်တင်ဆုံးလုပ်ရင်လည်းဘာမှတိတ်ခက်ခက်ခဲခဲမဟုတ်ဘူးဟိုကျွန်တော်လက်မှတ်ထိုးလိုက်တာနဲ့ဖြစ်သွားနိုင်တဲ့အားမျိုးဖြစ်တဲ့တဲ့ကျွန်တော်တို့အမြန်ဆုံးသူတွေကိုကျွန်တော်တို့ကဟိုကျေးဇူးနဲ့လုပ်တင်တယ်ကျွန်တော်တို့လည်းတောင်းဆိုမှုတွေလည်းလုပ်ထားတယ်ကျွန်တော်တို့ဒီလိုရက်ဖက်ဖွဲ့စည်းလို့ဒီအင်းနဲ့လူလူချစ်တီရက်ဖက်ဖွဲ့စည်းရဖို့အနေနဲ့လည်းပြင်ပြတ်ထုတ်ပြီးတောင်းဆိုထားရရှိတယ်အဲ့ဒါနံပါတ်1ပေါ့နံပါတ်2ကကျွန်တော်တို့အခု MCA လက်မှတ်ထိုးတယ်ကျွန်တော်တို့ပြောပြင်တယ်ဒီကြိုက်ကြဲတွေဆက်ဆက်ဖြစ်နေတယ်ထိုးစစ်တွေဆင်းနေတယ်ဆိုတဲ့ဟာတွေကကျွန်တော်တို့အင်ဂျာမစိတ်မကောင်းစရာကြားနေရတယ်အတွက်ဒီကိစ္စတွေကလည်းအမြန်ဆုံးဖြတ်တက်မှုအတွက်ပေါ့နော်ဒီဟိုအခုခုအဖြေရှာပြီးတော့အမြန်ဆုံးလက်တွေ့ဖို့လိုတယ်လို့ကျွန်တော်တို့ကထင်ပါတယ်။အဲ့နှစ်ခုကအရင်နဲ့ခက်ခဲတဲ့ကိစ္စမဟုတ်ဘူး။လုပ်ရင်လည်းဆန္ဒရတယ်ရှိနေဆိုရင်လုပ်နိုင်တဲ့ကိစ္စဖြစ်တဲ့အတွက်ဒီနှစ်ခုကတော့အမြန်ဆုံးကျွန်တော်တို့ကလက်တွေ့စီစဉ်နေဆန္ဒရှိပါတယ်။နောက်တစ်ခုကတော့ဒီတမန်ကြီးကလည်းဒီကိုတမန်ကပြေဆုံးတယ်မှာပြောထားတာရှိတယ်။မပြေဆုံးသေးတဲ့ project တွေရှိနေ၊စီမံကိန်းတွေရှိနေဆိုရင်လည်းမပြေဆုံးဘူးဆိုရင်ဒီလိုအပ်ပါသူမို့လေတော့ရလေရပုတ်တွေပြန်တင်မှဆိုတဲ့အမျိုးသူပြေဆုံးတဲ့ခါမှာသူဌာနဆိုင်ရာပြေဆုံးတဲ့ခါမှာပြောထားတာရှိရဲ့အတွက်အဲ့ဒီခါတွေကလည်းသူပြောတဲ့အတိုင်းပြီးမြောက်အောင်လုပ်နိုင်ရင်တော့နောက်ကျလာမယ့်အစိုးရတိတိအတွက်ငလုံးဘူးအရင်ဖြစ်နေတဲ့အဟိုတူရချာချာလေးပြန်လဲစစ်ချက်ပြီးတော့လုပ်ပေးလို့ရှိရင်တော့နောက်အစိုးရတော်တော်ကိုအသိဉာဏ်လို့တော့ကျွန်မကျန်ပါ
ဟုတ်ကဲ့ပါရှင်ကျမဒီဥဆောင်ဆွေးနွေးသူတွေကိုခဏနေမှာပြန်ပြီးတော့အလှည့်ပေးပါမယ်အခုတော့ကျမတို့ဒီဆွေးနွေးပွဲကိုဝင်ရောက်ဆွေးနွေးဖို့ကျမတို့သောရရှင်တွေကိုတလက်အလှည့်ပေးချင်ပါတယ်ရှင်အဲ့တော့ပထမဆုံးတော့ကိုစလိုင်းပွေကုံကိုကျမအလှည့်ပေးချင်ပါတယ်ကိုစလိုင်းပွေကုံအခုလက်ရှိအစိုးရကိုဒီအာဏာလွှဲပြောင်းမပေးခင်ပေါ့နော်ကြန့်ရှိနေတဲ့အစိုးရတက်တန့်အတွင်းမှာကိုစလိုင်းပွေကုံအနေနဲ့ဘာတွေများလှုပ်ပေးစေချင်ပါသလဲရှင
်ဟုတ်ကဲ့သူတို့အတက်တန်းလည်းဘလို့မှမကြံတော့အခုသူတို့လုံနေတဲ့ဥစ္စာကတော့ခုနတို့ခင်လေးတွေပြောသလိုပဲနိုင်ငံရေးကျင်းသားတို့သူတို့လှုပ်ပေးလို့ရပါတယ်နောက်ပြီးတော့မှဒီတိခတ်တိုက်ခိုက်နေတဲ့ခုနလည်းပဲတဏ္ဍာန်နေတဲ့ကိစ္စလည်းသူတို့ရပ်ပါရင်လည်းသူတို့လုပိုင်ခွင့်မှရှိပါတယ်ဒါနှစ်ချက်တော့သူတို့လုပေးနိုင်တယ်နောက်အထူးသဖြင့်ကျွန်တော်တောင်းဆိုခြင်းတဲ့ဥစ္စာကတော့လူလူထုအလုံးနိပမင်းတိတ်ရထားတဲ့တို့အောင်ဆန်းစုကြည်တောင်းဆိုတဲ့ညအလုံးကိုသူတို့ကအတက်နိုင်ဆုံးလိုက်ရိုးပေးမယ်ဆိုရင်တော့ဒါတော့အကောင်းဆုံးလို့ကျွန်တော်မြင်တယ်။ဒီအဲ့ကျွန်တော်ကျော်လင့်နေတယ်သူတို့လိုက်ရိုးလိုက်ရိုးပေးမယ်လို့ကျွန်တော်ပြောလိမ့်မယ်။အဲ့တော့ပဲတုံးချက်တော့ပါတယ်လို့
ဟုတ်ကဲ့ပါအဲ့တော့ကျမတို့ဒီဆွေးနွေးပေးဖို့ရှိနေတဲ့ဆွေးနွေးပေးဖို့ကျမတို့ရဲ့သောရရှင်တချို့လည်းရှိနေပါသေးတယ်ရှင်ကိုနေဦးလင်းလည်းဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင်လူရင်းတူရှင်ပေါ့ရှင်ဒီအစိုးရလက်ကျန်တက်တန်းအတွင်းမှာကိုနေဦးလင်းအနေနဲ့ဘာရီများဆောင်ရွက်ပေးစီခြင်းတယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့ဗျာဟိုကျွန်တော်ကတော့ဟိုဘက်ကလူငယ်တွေပေါ့ဗျာထောက်ရှားမှုလည်းခင်ဗျားတို့သိမှာပေါ့နော်ဟိုလူငယ်တွေညီညီနဲ့ဟလာဒီ NLD ကိစ္စပဲဖြစ်ဖြစ်အမဲပေးတဲ့ကိစ္စပဲဖြစ်ဖြစ်အားကစားကိစ္စပဲဖြစ်ဖြစ်ဒီလိုလုံးကြည့်တဲ့ပြီးတော့တိုင်းပြည်ပြည်ဆိုလုံထော်ပေးတာပဲဖြစ်ဖြစ်ပေါ့နော်တော်တော်များများထောက်ရှားခဲ့တာမြင်ရမှာပေါ့အဲ့တော့ဘာဖြစ်လို့ဒီလိုဖြစ်တာလဲဆိုရင်စင်ကာပူနိုင်ငံဟာဥပဒေရရဆိုတော့ကဤကအရာဆိုတော့စနစ်တကျအရာဆိုတော့အားလုံးဟာဟိုတတိုက်တဝန်းနဲ့ရှိခဲ့တယ်ပေါ့ဗျာကြည့်တဲ့အခါကျတော့ကျွန်တော်တို့ဗမာတွေလည်းစင်ကာပူရောက်တဲ့အခါအတုခိုးရတာပေါ့နော်အဲ့တော့စင်ကာပူနိုင်ငံကိုလေးလာတဲ့အခါကျတော့ဘာလို့တွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်94ခုနဲ့ရောက်ခါလောက်တာကျွန်တော်တတိယဘာပြောလဲဆိုတော့သူ့ရဲ့ရှင်းတော်လို့ရှင်းနေတဲ့ service လုပ်တဲ့အတွက်
ချင်းယူလို့ပေါ့နော်သူ့ကိုတက်ခဲခေါ်ပြီးဆိုလို့ရှိရင
်ဟုတ်ကဲ့
သူဘာလုံးနိုင်လဲဆိုရင်စင်ကာလို့ပါတော့ပေါ့နော်အဲ့ဒါမျိုးပြစ်နိုင်တဲ့အနေအထားမျိုးရှိတယ်ပေါ့ဆိုလိုတဲ့သဘောကဗျာကျွန်တော်တို့အလုံးလုံးတဲ့အခါမှာဆိုရင်ဘာတွေ့ရလဲဆိုတော့ကျွန်တော်တို့တက်တူရဲ့လူလေးတွေတွေ့ရင်သူတို့တစ်ခါတည်းကြပျောက်လာဘာသာလို့ဆိုနေရှင်နယ်ဆာဗစ်စ်ပွားအဲ့တော့ဆိုလိုတဲ့သဘောကစင်ကာပူတနိုင်ငံလုံးတည်ပြီးချင်းမြုပ်ထဲနဲ့
ဒီ
နေ့ကဒီလိုဖြစ်နေတာဘာကြောင့်လဲလို့ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်ကအတူခိုးရတာ National Service ရှိလို့ပါအဲ့တော့ကျွန်တော်တို့နိုင်ငံမှာလိုအပ်နေသေးတာက National Service ကလိုအပ်သေးတယ
်ဟုတ်ကဲ့
ဒီရှိနေတဲ့ကာလအတွင်းမှာလုပ်ပေးနိုင်ရင်တော့ကောင်းမယ်လို့ကျွန်တော်ကတော့ထင်တာပေါ့ဗျာဒါမှဒီနေ့လူငယ်တွေတခါတဲ့ဒီနေ့တခုံတို့နောက်တစ်ချိန်မှာခေါင်းဆောင်ပေါင်းနဲ့ပြစ်ပြုတ်ချီတက်မယ်ဆိုရင်တအုပ်တစ်တိုင်းရဲ့ဒီနည်းနဲ့ကြည့်တဲ့သွားနိုင်ငံနိုင်မယ်လို့ကျွန်တော်ကတော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ပါရှင်
ဒါကတော့အရေးကြီးတယ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ပါရှင်ကိုနေဦးလင်းဟုတ်ကဲ့ပါအဲ့တော့ကိုလှမောင်ကိုလည်းကျမဖိတ်ခေါ်ချင်ပါတယ်ကိုလှမောင်ကဒီအခုလက်ရှိအစိုးရအနေနဲ့ဘာတွေဆောင်ရွက်ပေးစီခြင်းပါသေးတယ်လဲရှင်ကိုလှမောင်အမြင်လေးပြောပြပေးပါဦ
းအဲကျွန်တော်ဘယ်လိုမှမလုပ်ဆိုချင်တာတော့ကျွန်တော်ကတော့ဘာမှမဆောင်ရွက်ပေးစီခြင်းပါဘူးဘာလို့လဲဆိုတော့သူတို့ဆောင်ရွက်နေတာပြည်သူတွေကိုစိတ်ဆင်းရဲစေတဲ့အပြုမူတွေများလာပါတယ်အခုဘာလို့ဆိုတော့တိုက်ပွဲတွေဖြစ်လာလို့အဲကျောင်းသားကိစ္စတို့ဘာလို့ကဟိုပြည်သူတွေကိုစိတ်ဆင်းရဲစေတဲ့အတွက်ကြောင့်ပြည်သူတွေစိတ်ဆင်းရဲမဲ့စိတ်ဆာအားဟိုဒီတက်တန်းတွေမှာဘာမှမလုပ်စေချင်ပါဘူးလို့နော်1980မှာအဲ့ဒါဥလိဝဲအထွေထွေလူငင်းချမ်းသာခွင့်လို့ပြောနေတာသူတို့ပေးမယ်ဆိုရင်တော့ပြည်သူတွေကစိတ်ချမ်းသာမှာပေါ့လေနော်အဲ့ဒါဆိုကျောင်းသားကိစ္စရောတိုက်ပွဲကိစ္စရောတိုင်းရင်းသားကိစ္စရောအကုန်ပြီးသွားမယ်ကိစ္စပေါ့လေအဲနောက်ဆုံးပြောချင်တာကူသိန်းစင်ဟာတရားဝင်လက်စားခွင့်3သိန်းပေးခဲ့တယ်အဲ့ဒါအုံများလက်မစားခွင့်၄များပြန်ပြီးတော့ရုပ်သိမ်းပေးမယ်ဆိုရင်ဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေဟာကိုယ့်ရဲ့ပိုင်ဆိုင်မှုကိုကြီးညာနိုင်မယ်ဆိုရင်ဖြစ်ဦးသိန်းစင်ကိုကျွန်တော်တို့ကတာလူခေါ်ပါမယ်လို့နော်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်အဲ့တော့ဒီကျမတို့ဒီဒေမိုမင်းဆိုရဲကျမတို့သောရရှင်တယောက်ကလည်းစာပေးပို့ပြီးတော့ဆွေးနွေးတဲ့နေရာမှာလည်းသူကအဲ့လိုပဲပြောပါတယ်ပြည်သူတွေအတွက်ဘာမှလုံမပေးနိုင်ရင်နေပါတဲ့ဒီအေးအေးဆေးဆေးပဲငြင်းငြင်းချမ်းချမ်းပဲအာဏာလွှဲပြောင်းပေးရင်ပဲတော်ပါပြီလို့လည်းဟိုရေးထားပါတယ်ရှင်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တလောကလေးပဲဒီရပိုင်းအတွင်းမှာပဲပေါ့နော်သမရဦးသိန်းစင်ကနိုင်ငံရေးပါတီ80ကျော်ကိုလည်းကိုယ်စားလှယ်တွေနဲ့တွေ့ပြီးတော့ငင်းငင်းချမ်းချမ်းအသွင်ကူးပြောင်းဖို့အတွက်နိုင်ငံရေးပါတီတွေရဲ့အတန်ကိုနားထောင်တာပါဆိုပြီးတော့တွေ့ဆုံမဲ့တခုစီစဉ်ခဲ့ပါသေးတယ်ဒီတွေ့ဆုံပွဲမှာထူးခြားတာကတော့သမရကဒီတက်တမ်းမကုန်ခင်ဘာလို့တင့်နေဆိုပြီးတော့ဒီနိုင်ငံရေးပါတီကိုယ်စားလှယ်တွေကပြောခဲ့ကြသူတွေရှိတယ်လို့ပါပဲဒီအနိုင်ရတဲ့အတိုက်အခံပါတီ NLD ကိုဝေဖန်ခဲ့ကြသူတွေကိုလည်းတွေ့ရပါတယ်အဲ့တော့သမရဟာဆိုလို့ရှိရင်လည်းသူဒီတွေ့ဆုံပွဲကိုသူ့ရဲ့အကြံပေးတချို့လည်းခေါ်ခဲ့ပါတယ်။နောက်ဝင်ကြီးတချို့လည်းဒီတွေ့ဆုံပွဲကိုတက်ခဲ့တာဖြစ်ပါတယ်။အဲ့တော့ဦးအောင်မိုးစောကလည်းဒီတွေ့ဆုံပွဲကိုတက်ခဲ့တယ်ဆိုတဲ့ခါရောက်တော့ဒီတွေ့ဆုံပွဲဟာတကယ်ပဲသမရဦးသိန်းစင်ရဲ့အာဏာအလွှဲအပြောင်းငြင်းငြင်းချမ်းချမ်းဖြစ်ရေးမှာအထောက်အကူဖြစ်ပါသလားဘလို့အချက်လက်တွေများသူရသွားပါသလဲရှင်ဦးအောင်မိုးစောဘလို့များမြင်ပါလဲ
။ဟိုပထမတစ်ချက်ကတော့ပေါ့နော်ပထမတစ်ချက်ကတော့နိုင်ငံတော်သမရအနေနဲ့ဒီလက်ရှိဒီရေကောက်ပွဲရလဒ်ကိုတိမှတ်ပြည်တယ်လေးစားတယ်နောက်တစ်ခုကဒုတိယတစ်ချက်ကသူ့အနေနဲ့အသင်ကူပြောင်းရေးကိုငြိမ်းချမ်းချမ်းဖြစ်အောင်လို့စောင့်ရပေးမယ်ဆိုတာကိုနိုင်ငံရေးပါတီတွေရောဒီနိုင်ငံရေးပါတီတွေကတက်ဆင့်ပေါ့နောက်မီဒီယာရတက်ဆင့်ပြည်ပြည်နဲ့အတိပေးတဲ့သဘောရဲ့လို့ကျွန်တော်အနေနဲ့ယူဆပါတယ်ဒါကတစ်ချက်ပါနောက်တစ်ချက်ကဒီကြံမဲ့ဟိုဘောတက်တန်း၃လလအတွင်းမှာသူဆောင်ရပေးနိုင်တဲ့ကိစ္စတွေရှိတယ်။သူဆောင်ရပေးနိုင်တဲ့ကိစ္စတွေကိုဥပဒေလုံးလုံးကြီးတွေနဲ့အရင်ဆောင်ရပေးမယ်လို့ပြောဆိုရတယ်။ဒါကိုရေးရှိကိစ္စတွေကတော့ဒါကဟိုနောက်ဆိုရကလိုရမယ့်ကိစ္စပေါ့နော်။ဒါတလို့သူဆောင်ရပေးနိုင်တဲ့ကိစ္စတွေဥပဒေလုံးလုံးကြီးတွေနဲ့အရင်ဆောင်ရပေးမယ်လို့သူပြောတယ်။ပြောတယ်ဆိုတော့လက်တလို့ဆောင်ရပေးနိုင်တဲ့ကိစ္စတွေကဘာတွေရှိလဲလို့ကျွန်တော်စဉ်းစားတဲ့အခါမှာခုနကကျွန်တော်ပြောတာပဲကျွန်တော်ပြန်ပြီးတော့ကျွန်တော်ပြောချင်ပါတယ်ဒီចောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးဖို့ကိစ္စကလက်တလောချက်ချင်းလည်းမြင်ဆောင်ရွက်လို့ကိစ္စဖြစ်တယ်လို့ကျွန်တော်တို့အနေနဲ့တော့အဲဒီလိုအတိတ်ပဲကောက်ယူပါတယ်နောက်ဒုတိယတစ်ချက်ပေါ့နော်နောက်ဒီငြိမ်းချမ်းရေးအတွက်ကိုအခြေခံဖောင်ဒေးရှင်းတွေလည်းသူတို့တလုံးတရာချပြီးဖြစ်ပါတယ်သူ NCA ပေါ့ဒီတိုင်းဒီလိုအပြစ်ခတ်ရဲစဲဆိုင်ရာစာချုပ်ကိုဒီလက်ကနေတိုက်နေတဲ့အဖွဲ့အစည်းတွေရောလမ်းမဆိုးတဲ့အဖွဲ့အစည်းတွေရောအားလုံးကသဘောတူထားတာဖြစ်တယ်။ဆိုတော့ဒီဒီတိုင်းဒီလိုအပြစ်ခတ်ရဲစဲစာချုပ်မှာ
အားလုံးကပါလာဖို့လိုတယ်လို့ကျွန်တော်တို့အနေနဲ့ထင်တယ်။ခဏတိုက်နေတဲ့အဖွဲ့အစည်းတွေလည်းပြန်ပါလာပြီးတော့လက်မှတ်ထိုးလာဖို့လိုမယ်လို့ကျွန်တော်ထင်တယ်။ဒီအတွက်ကိုနော်နောင်စုအနေနဲ့လည်းဒီ process ကိုဆက်ကိုင်တဲ့နေရာမှာဟိုပို့ပြီးတော့ချောချောမုံမွေကိုင်တဲ့နိုင်မှုအတွဲကနေ့တိုက်ပွဲဖြစ်နေတဲ့ကိစ္စတွေကိုရက်စဲနိုင်မှုတွေနိလန်းရှာမယ်။သို့မဟုတ်လို့ရှိရင်ဒီနိုင်ငံတော်တမရအနေနဲ့တော်နိုင်ငံလို့အပြစ်ခံရစေရမျိုးလာကျင်းနာနိုင်မယ်ဆိုလို့ရှိရင်ဒီငင်းငယ်ရေး process ကနောင်စိုးရအတွက်ကို foundation ကောင်းဖြစ်သွားလိမ့်မယ်လို့ကျွန်တော်တို့ကတော့ယူဆတယ်။ဟိုအပြန်အလှန်ဆွေးနွေးကြတာဖြစ်တယ်။ဟိုနိုင်ငံတော်တမရကသူလုပ်ပေးနိုင်တာတွေပြောတယ်။သူဆောင်ရွက်ပေးမဲ့ကိစ္စတွေပြောတယ်။နိုင်ငံရေးပါတီကခုနကြောင်းသားတွေလှုပ်ပေးရေးနောက်ပြီးတော့ဒီစိုက်ပွဲတွေရရနောက်လက်သေးရာသေးကိစ္စတွေနဲ့ပတ်သက်လို့ဒီ၃လအတွင်းမှာပြန်ပေးနိုင်အောင်စီမံဆောင်ရွက်ရေးစသဖြင့်ဒါဒီလိုကိစ္စမျိုးတွေကိုကျွန်နိုင်ငံရေးပါတီတွေကတင်ပြခဲ့ပါလေ။နိုင်ငံရေးပါတီတွေကဆွေးနွေးခဲ့ပါလေ။ဆွေးနွေးတဲ့အခါမှာအမှန်အမြဲကုနာလိုပါပဲ။လက်တော်သူသူကြံခဲ့တဲ့လပိုင်းတွေအတွင်းမှာလုပ်ပေးနိုင်ရရှိရလေးလူတွေလုံးလုံးလုပ်ပြီးရင်လုပ်ပေးမယ်။ဒီရှိကိစ္စတော့နောက်ဆိုရတော့ဆိုရတဲ့ပုံစံဖြစ်ပါလေ။
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါဦးအောင်မိုးစောကျေးဇူးပါအဲ့တော့ဒီလေသိန်းရာသိန်းကိစ္စဟာဆိုလို့ရှင်လဲဒီအစိုးရလက်ထက်မှာတော်တော်လေးကိုသူတို့ဘက်ကလည်းဟိုလွှတ်တော်ဘက်ကလည်းလုတ်ပါတယ်အစိုးရဘက်ကလည်းတချို့ဟာတွေလုတ်ပေးမယ်ဒီကိစ္စကြီးဟာလဲထိထိရောက်ရောက်ပြေလည်တယ်လို့ဟိုပြေလည်လာတဲ့အနေအထားမျိုးတော့မရှိပါဘူးဆန္ဒပြသူတွေရှိတယ်ဆန္ဒပြလို့ထောင်နဲ့ထောင်ချခဲ့ကြတဲ့လေသမားတွေလည်းရှိပါတယ်အဲ့တော့ဆရာဒေါက်တာစိုးထွန်းရှင်ဒီလေသိန်းရာသိန်းကိစ္စကိုအခုအစိုးရအနေနဲ့ပြေလည်အောင်ဖြည့်ရှင်းနိုင်ပါအောင်မလားဒီကိစ္စဟာဘလောက်များဆရာတို့ဒီစီးပွားရေးလောကအတွက်ရောလယ်သမားတွေအတွက်ရောဘလောက်ထိခိုက်နှိမ့်နာမှုကြီးနေပါသလဲရှင
့ဒါတော့ကျွန်တော်တို့မြင်တာတော့ဒီလက်ရှိအစိုးရလည်းဒါအရင်ဒီနာဂအစိုးရနဲ့နဝဒအစိုးရနဲ့ဆက်ကံလာတဲ့အစိုးရဖြစ်နေကြတော့ဘလို့ဒီကိစ္စမှာတော့ကျွန်တော်မြင်တာတော့ဒီလက်ရှိအစိုးရလက်ထက်မှာဖြည့်ရှင်းနေတော့ပို့ပြီးတော့ပြောမယ်လို့မြင်နေလက်ရှိတော့ဒီလေအနေသိစိတ်ရတဲ့ပြဿနာကြောင့်တော့ကျွန်တော်တို့အနေနဲ့ဒါဒီလက်ရတဲ့မှာထိုင်ကြတဲ့တောင်းလေသမားတွေရဲ့အကျိုးစီးပွားအများကြီးထိခိုက်တာရှိတယ်။နောက်ဒါနဲ့ပတ်သက်ပြီးတော့လေဒီလေသမားတွေအနေနဲ့ဒါဆန္ဒပြမှုလုပ်တဲ့ကြောင့်လို့လက်ရှိနေသားမှာဒီထောက်ထဲမှာလည်းကျွန်တော်လေသမားတွေချို့ကရောက်ရှိနေရရှိတယ်။နောက်ဒါနဲ့ပတ်သက်ပြီးတော့လေဒီလေသမားတွေလည်းငင်းချမ်းမှုနဲ့ဆောင်ရွက်ပေးနေပါတယ်။နောက်တစ်ချက်ကတော့ဒီအနေပြဿနာဆိုတာလေကျွန်တော်တို့အနေနဲ့ဒီလက်ရှိဆိုရတဲ့အချိန်မှာညီနိုင်တော့ပုံပြီးကောင်းတယ်ပါတစ်ခါမှလည်းဒါတက်မလို့နောက်ဂျန်နဲ့ဌာနဆိုင်ရာတို့ဒီဖွဲ့စည်းတွေရှိနေတဲ့ကြောင့်မလို့ညီနိုင်မှုနေထားတော့လက်ရှိနေထားမှာတော့ကျွန်တော်တို့အနေနဲ့ပုံပြီးတော့ဖြည့်ရှင်းနေတယ်လို့ကျွန်တော်မြင်ပါတယ်ဒါဆိုရင်ကျွန်တော်တို့အနေနဲ့ဒါသမိုင်းဦးသိစဉ်ဆိုရနေနဲ့နောက်ဆုံးဟောဂျန်နဲ့၃လ၄လအတွင်းမှာတော့ဒါအတန်းကြီးတွေအကောင်းဆုံးဆောင်လုပ်ပြီးခဲ့တယ်ဆိုပြီးတော့မှဒီလိုရောဒီသမားတွေရောအားလုံးကဘာလို့ဒီလိုတင်ရမယ်လို့တော့မြင်ပါတယ
်ဟုတ်ကဲ့ပါရှင်အဲ့တော့အခုဒီကျမတို့ VOA မြန်မာပိုင်းကိုအခုဆွေးနွေးခန်းအတွက်စာပေးပို့ထားတဲ့သူတချို့ရဲ့စာရီကိုလည်းကျမဖတ်ပြခြင်းပါတယ်ဒါတော့ကိုဟင်းထက်ဆိုတဲ့သောရရှင်ပေးပို့လာတာပါကိုဟင်းထက်ကတော့ဒီလက်ရှိအစိုးရအနေနဲ့တဲ့နောက်လာမယ့်အစိုးရအသစ်တစ်ခုမတက်ခင်မှာအကောင်းဆုံးဖြစ်အောင်တတ်နိုင်သမျှဆောင်ရွက်ပေးသင့်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်ရှင်အဲ့တော့လက်ရှိအစိုးရဟောင်းလူကြီးမင်းတို့အနေဖြင့်မိမိတို့လုံနေချာအတိုင်းဆောင်ရွက်เสียရှိတာကိုဆောင်ရွက်သင့်ပါတယ်တဲ့အစိုးရအသစ်ကလည်းအရင်အစိုးရလုပ်ခဲ့တဲ့အလုပ်တွေကိုဆက်ပြီးတော့အကောင့်ထဲပို့သင့်ပါတယ်လို့ကိုဟင်းထက်ကသူ့အမြင်ကိုဝင်ပြီးတော့ဆွေးနွေးထားပါတယ်နောက်ကျမတို့ရဲ့ဒီရှမ်းပြည်တောင်ပိုင်းသားကိုဦးဟိုရေးထားတာကတော့ဒီလက်ရှိအစိုးရနောက်ဆုံးအချိန်မှာနိုင်ငံရေးအကျဉ်းသား90ကျော်အမှုတန်းလန်း450 460ခန်းနဲ့ပတ်သက်ပြီးတော့ General Amnesty ကိုအလေးအနက်တောင်းဆိုခြင်းပါတယ်လို့သူကရေးထားပါတယ်ရှင်သူကခုနကိုအောင်မိုးစော်တို့အလုံးမဲပြောသွားသလိုပါပဲမခင်လေးတို့ပြောသွားသလိုပါပဲဒီလူငင်းချမ်းသာခွင့်နဲ့ပတ်သက်ပြီးတော့ပြောသွားတာဖြစ်ပါတယ်ဒီကိုစောဝင်းထွေးကတော့ကျမတို့ရဲ့ Facebook စာမျက်နှာကနေပြီးတော့ဝင်ပြီးတော့ဆွေးနွေးခဲ့တာပါရာဇဝဲမှုကျူးလွန်တဲ့သူတွေကိုလွှတ်ပေးတယ်။နိုင်ငံရေးခေါင်းစဉ်အောက်ကကျောင်းသားတွေပြည်သူတွေကြတော့လွှတ်မပေးဘူး။ပြည်သူတွေအကြောက်တရားနဲ့အုပ်ချုပ်နေတဲ့ရေကတော့ပြည်သူလည်းချစ်မှာမဟုတ်တလို့တိုင်းပြည်ကောင်းမှုဆိုတာလည်းမလွယ်ပါဘူးတဲ့။အဲ့တော့သူဆိုလိုတာကတော့ဒီနိုင်ငံရေးအကျဉ်းသားတွေကျောင်းသားတွေပြည်သူတွေကိုလွှတ်ပေးဖို့ဆိုပြီးတော့သူကပြောထားပါတယ်။အဲ့တော့ကျမမတ်ခင်လေးကိုအစည်းအဝေးအဆုံးမသတ်ခင်အလှည့်ပေးခြင်းပါတယ်ရှင်။ဒီနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့အခုတိုက်ပွဲတွေရပ်ဖို့ဆိုပြီးတော့အလုံးကလည်းတိုက်တွန်းကြပါတယ်။အစိုးရဘက်ကလည်းတိုက်ပွဲကမရက်တဲ့ပြင်မင်းရပဲကျမတို့မိုးညင်းဘက်မှာဟိုထတ်ချတယ်ဆိုပြီးတော့လည်းသတင်းတွေကလည်းထွက်လာပါတယ်။ရှမ်းပြည်ဘက်မှာဆိုလို့ရှင်လည်းဒုက္ခတွေကတောင်ကနန်းနီးပါးကိုကတ်လာနေပါပြီ။အဲ့တော့ ဒီကိစ္စတွေကိုလက်ရှိအစိုးရတက်တန်းလေးလအတွင်းမှာတိုက်ပွဲတွေငြိမ်းဖို့ဒီဖမ်းဆီးကံចောင်းသားတွေအပါအဝင်နိုင်ငံယုံကြည်ချက်ကြောင့်အကျဉ်းချတဲ့သူတွေလွတ်ဖို့အပါအဝင်ပေါ့နော်ဒီလိုအလားအလာအခြေအနေအခွင့်အလမ်းကရောဘယ်လောက်များရှိပါသေးတယ်လဲလက်ရှိအစိုးရအနေနဲ့လုပ်ပေမဲ့အနေအထားရောတွေ့ပါသလားရှင်မက်ခင်လီဘာများပြောချင်ပါလဲ
အော်ညနေဆယ်ဒီမှာရှိတဲ့အခင်းချင်းကတော့မတူဘူးလို့ပြောရမှာတော့နော်ကျွန်တော်အစိတ်မကောင်းစရာပေါ့နော်ဒါလို့လည်းကျောင်းသားတွေကညာဆိုလို့ရှိရင်ဒီကျောင်းသားခေါင်းဆောင်တွေဆိုလို့ဆောင်ရွက်ခံဆန္ဒပြနေရရက်20ဒေါ်လာတယ်ဆိုရတဲ့ကဒီ300ရောင်းမှနော်ဟိုတုံ့ပြန်မှုတွေချင်းချင်းမှုတွေရှိတဲ့အခါကျတော့ကျွန်တော်တို့ရက်ထက်ဖွယ်စီးနေတယ်တကယ်ကိုမှဒီကျောင်းသားတွေရဲ့ဒီအသက်ရှင်ကြီးပေါ့နော်သူတို့အရေးကြတဲ့စိတ်ကူးရဲ့လူတွေကဝိုင်းဝန်းမိတာရက်ခံလို့ယာယီရဆိုင်တဲ့တပည့်လုပ်လိုက်အဲ့တော့ဒီဟိုလေးတစ်ချောင်းနဲ့စိတ်မကောင်းကြံကောင်းလာအောင်ကိုဒီစိတ်ရုံလေးကြက်ရတဲ့အားလုံးပြည်နေတဲ့ကိစ္စကိုတော့ငါသူတို့နည်းနည်းလေးကဲကြည့်လို့တာကိုကြည့်လို့ရှိရင်ဒါသူတို့အနေနဲ့ဒီဟာကိုဆောင်ရွက်ပေးဖို့စိတ်စီနာမရှိဘူးလို့ကျွန်မကတော့အဲ့လိုပဲမြင်တယ်ဒါပေမဲ့နောက်ပိုင်းအချင်းချင်းကိုတော့ကျွန်တော်တို့လည်းဒီချာတော့မပြောနိုင်ဘူးပေါ့လေဒီအနေအထားတစ်ခုမှာဥမာနောက်ကောင်မျိုးဆိုတော့ဒီငငယ်ကြီးပါတီကြီးကလည်းဝိုင်းဝန်းတောင်းဆိုကြတယ်အလုံးကဝိုင်းဝန်းတောင်းဆိုကြတဲ့အတွက်စဉ်းစားပေးပါမယ်ဆိုတဲ့ပုံစံမျိုးကိုပုံစံကားမျိုးတမဟာကြီးရနေပြီးတော့ပြောသွားတဲ့ဟာမျိုးတွေလည်းရှိတယ်ဆိုတော့ကျွန်တော်တို့တစ်ဆင့်စကားကြားရတဲ့နောက်ပိုင်းတော့ဘယ်လိုဖြစ်မလဲမသိဘူးနောက်ပိုင်းတော့သိချင်ရင်လည်းကျွန်တော်တို့အင်တာနက်မှာအဲဆူရင်းနဲ့ဆူရင်းနဲ့ကကျမကပြောမှုတွေရဲ့ဒီဒိုင်းလာကြီးရကိစ္စကြီးတော့ကျွန်တော်မကြမ်းချင်ဘူးဒါပေမဲ့အခုလိုမျိုးထိုးစစ်တဲ့အမျိုးတူကြီးလိုက်တာဒီဒီကပေါ်မှာဒီဆူရင်းပါတီပေါ့လက်ရှိဟိုအနာရပါတီကတောင်းစားဒီကရေးမှာပါသူတို့အနာရမယ်လို့နှမ်းထားပြီးတော့မရရတဲ့အတွက်ဒီအတွက်လည်းဆက်ပြီးတော့အမျိုးတူကြီးနဲ့ဒိုင်းလာကြီးကိုလိုက်ပြီးတော့ဟိုပြန်ရပြနေရလားလို့တော့ကျွန်မဟိုတွေးမိတယ်ပေါ့နော်ဒါကျွန်မတွေးကြည့်တယ်ခလေးတွေးလို့မျိုးဖြစ်ကောင်းဖြစ်နေတယ်ဒါပေမဲ့အဲ့ဒါကြီးကအားလုံးကပတ်သက်နေတဲ့အခါကျတော့တကယ်ဖြစ်ကောင်းဖြစ်တာနဲ့ရုံနေဆိုရင်ရုံနေရနိုင်ရတာနဲ့မလို့ချင်လို့ဒီနောက်ကြည့်လို့စူးစူးငွားအချိန်မျိုးလက်ပိုက်ကြည့်နေတဲ့ဟာမျိုးလို့ကျွန်မလည်းမြင်တယ်အဲ့တော့ကျွန်မဟိုစိတ်တော့အားမရှိဘူးဒါပေမဲ့အဲ့တော့ကျွန်တော်စက်ကြိုးစားနေရမယ်ခုနနောက်တစ်ခုကတော့ပြောတယ်လို့ပေါ့တော့စမ်းသပ်ကြည့်ဖြစ်ခေါ်ထားတဲ့ရှင်းရှင်းလေးလေးเนี่ยเนี่ยเนี่ยสมมุติว่าพวกเราเลยยกเอาไป process ที่คิดไปเลยใช่ป่ะเนี่ยแล้วหาเลยว่าเนี่ยต้องคิดดีๆไอ้นี่ด้วยไอ้เนี่ยเนี่ยที่อีเนี่ยที่สาอารมณ์เนี่ยที่อาจารย์อะไรเนี่ยคิดไปแล้วซื้อเงินไปเลยคือเนาะตรงกันตะมูเนี่ยคิดว่ามล่ะคือเลยตะกะกันนี่แล้วมาเจอเลยนี่มีทางทางโหเลยพวกเราก็นี่ไปแล้วที่ซื้อเงินอยู่มาที่โ
อเค
ใช่เนาะตะเกะစက်တိုက်စက်တိုက်ဖြစ်နိုင်တဲ့တခါရေးစဉ်းစားရတာမျိုးဖြစ်တယ်။ဒါကြောင့်အတိတ်တွေရှိပြီးတော့ရေရှည်ပြည့်တဲ့တွေ့ဆုံစဉ်းစားမှုမျိုးဒီကအကြောင်းလဲကအတိတ်တွေရှိတဲ့ဟိုပူးပေါင်းဆောင်ရွက်မှုမျိုးနဲ့လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ဒီပြဿနာတွေအားဟိုနောက်ပိုင်းတွင်မှာလည်းကျွန်တော်တို့တစ်ပြေးချင်းတစ်ပြေးချင်းတော့ဖြည့်ရှင်းသွားနိုင်တယ်လို့
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ကျမတို့ရဲ့အင်ကာနိညာချန်ထရိုက်လေးလိုက်အစီအစဉ်ကတော့အချိန်ဒီလောက်ပဲခွင့်ပြုထားတဲ့အတွက်ဒီလောက်ပဲရပါတယ်ရှင်ပါဝင်ဆွေးနွေးခဲ့ကြတဲ့ဦးအောင်မိုးစောဒေါက်တာစိုးထွန်းဒေါခင်လေးတို့နဲ့အတူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်အင်ကာနိညာထရိုက်လေးလိုက်အစီအစဉ်ကိုမတ်တိန်ကီတိုင်းနဲ့အတူထုတ်လို့ရေးမှုမဆုမွန်ကပူးပေါင်းတင်ဆက်ခဲ့တာပါရှင်အခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါ
အာရှပစိဖိတ်ဒေသမဟာမိတ်တွေရဲ့ရေကြောင်းဆိုင်ရာလုံခြုံရေးကိုမြင့်တင်ဖို့အကူအညီပေးသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတဲ့အာရှပစိဖိတ်ဒေသခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာကတိပြုလိုက်ပါတယ်။ဒါအပြင်ဖိလစ်ပိုင်နိုင်ငံအနေနဲ့အမေရိကန်ရဲ့ပံ့ပိုးကူညီမှုတွေကိုအပြည့်အဝရထားတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်ဆီးရီးယားနိုင်ငံက IS အကြမ်းဖက်အဖွဲ့ရဲ့ပြစ်မှတ်တွေကိုပြင်သစ်နိုင်ငံကဒီကနေ့ဆက်ပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ရက်ကန်မျိုးကစစ်ဌာနချုပ်တခုနဲ့အဖွဲ့ဝင်တစ်ဆူဆောင်းတဲ့နေရာတခုကိုပြစ်မှတ်ထားတဲ့ဒီကနေ့တိုက်ခိုက်မှုတွေကိုပြင်သစ်တိုက်လေရင်ဆယ်စင်းနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြင်သစ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာမချာသေးခင်ကကျင်းပပြီးသွားတဲ့ရွေးကောက်ပွဲတွေဟာနိုင်ငံသမိုင်းမှာကဏ္ဍတစ်တခုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံကလူလူအလုံးအတွက်လူ့အခွင့်အရေးအခြေအနေတိုးတက်စေဖို့သက်ဆိုင်သူအလုံးနဲ့လက်တွဲဆောင်ရွက်မယ်ဆိုတဲ့သူ့ရဲ့တန်ဖိုးထံကိုလည်းထပ်ပြီးတော့အာမခံပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုရန်နိုင်ငံကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့မက်ဆူမမ၊အင်ဂျင်နီယာကတော့မိုက်ကယ်ဒူပင်စကီဖြစ်ပါတယ်။ကျမကအင်ဂျင်နိုင်ပါရှင် VOE မြန်မာပိုင်းရဲ့အညဘက်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးတူးတင်ပါတယ်မနက်ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်
This program has come to you from the Voice of America, Washington.